ဘောပေါက်ပြီနော်အဲ့ဒါအကျဉ်းနေလေးအဲ့ဒီတော့ဓမ္မမင်းစီတို့ကျမတို့ကအခုအဘိဓမ္မာကျောင်းနေနဲ့သင်နေဆိုပေမဲ့အဘိဓမ္မာကိုအဘိဓမ္မာကျောင်းတက်တက်ကြီးလဲသင်လို့မရအောင်တုတ်တန်ကျောင်းနဲ့တွဲတွဲကျော်မှာကျမတို့ကပုံနားလေတဲ့အတွက်ကြောင့်ကျေးဇူးတော်ရှင်လေဒီဆရာတော်ဘုရားကြီးကအဘိဓမ္မာသင်ချုပ်၉ဘိုင်းကိုသင်တဲ့ပုဂ္ဂိုလ်တို့ဒီအဘိဓမ္မာသင်ချုပ်၉ဘိုင်းဆိုတော့ဘိဓမ္မာခုနှစ်ကျမ်းရဲ့အသင်းဆုံးနဲ့ကျမ်းကြီးကိုသင်နေတာပဲဆိုတော့ဘိဓမ္မာတက်တက်ကြီးမဟုတ်ပါဘူးတဲ့ဒီထဲမှာဘာပါပါလဲဆိုတုတ်တန်နေတာပါပိတာဖြစ်တဲ့အတွက်ကြောင့်အဘိဓမ္မာသင်ချိုကျမ်းသင်တော်သူဒီဘိဓကနှစ်ပုံသင်ပြီးသားနဲ့အတူတူပဲဘိဓကနှစ်ပုံသင်ပြီးသားနဲ့အတူတူပဲဒါကြောင့်ဘိဓမ္မာလည်းပါသွားမယ်သုတ်တန်လည်းပါသွားမယ်နားလေပုပ်ဒါကြောင့်ဒါလေးကဒီမင်းစီတို့ဘာလေးကိုရှင်းချင်လို့ပြောနေရလဲဆိုရင်လောက၃ပါးမှလွတ်မြောက်တယ်ဆိုတဲ့စကားလုံးကိုသုံးရင်လောကုတ္တရာဆိုတာလောက၃ပါးကလွတ်မြောက်ကိုပြောရင်ကာမစက်တဘုံဆိုတဲ့ဩဃာတရာဟုတ်ရူပ16ပုံဆိုတဲ့ဩဃာတကယောအရူပ4ပုံဆိုတဲ့ဩဃာတလောကယောတနည်းအားဖြင့်ဩဃာတဘယ်နှမျိုးလဲဆိုရင်32ပုံကြီးဟူသောဩဃာတလောကကလည်းလွတ်မယ်32ပုံသာဆိုတဲ့အပယ်4ပုံသာလူနဲ့ပြန်မာဖြစ်ကလည်းလွတ်မယ်32ပုံသာတို့ရဲ့ယုံနဲ့ခန္ဓာတွေကလွတ်လားမလွတ်ဘူးကျုံနဲ့ခန္ဓာတွေကလွတ်မယ်ဆိုတဲ့နောက်တော့ပုံချင်းနာချင်းသိချင်းလည်းလွတ်မှာပေါ့ဒါကြောင့်လောကုတ္တရာဆိုတာလောက၃ပါးမှလွတ်မြောက်တယ်လို့ခက်ခန်းပြန်လေးအပေါ်ရန်သိတာကနေအဲ့ဒီရောက်ပြီးနည်းနည်းဆိုင်ဆိုင်သိတယ်ဘာသာလောကုတ္တရာဆိုတာလောက၃ပါးမှလွတ်တာပေါ့လောက၃ပါးဆိုတာကဘာမှရူပအရူပပေါ့ဆိုကျွန်တော်ကြီးနဲ့ဆိုအပေါ်ရန်သိလေးအပေါ်ရန်တိလေးဆိုလေအရသာတော့ရှိတာပေါ့အပေါ်ရန်လောက်လေးပဲအဲ့ဒီကနေအသေးရောက်လာလေးလေးတကယ်စီဦးချော့ပတ်စီနစ်အရသာကောင်းဆိုအတွင်းမှာလာရှိတာအဲ့ဒီစီကျမတို့ကမရောက်ဘူးပေါ့နော်အဲ့ဒီလိုမျိုးလေးမဖြစ်အောင်လောက၃ပါးမှလွတ်မြောက်တယ်ဆိုတဲ့နေရာမှာဘယ်လိုလွတ်လဲလဲဆိုရင်တုတ်တန်ချောင်းကခြုံပြောလိုက်ရင်တော့32ပုံဌာနကရော32ပုံသားရဲ့အဖြစ်ကရော32ပုံယုံဉာဏ်ဆိုတဲ့ဩဃာတတ္တသင်္ခါရကလွတ်ဖို့ဒီချက်နဲ့အောင်ပြောရင်လောကုတ္တရာဆိုတာလောက၃ပါးကလွတ်တင်နေရမှာကာမ32ပုံရူပ16ပုံအရူပ4ပုံအဖြစ်ကလည်းလွတ်နေပုံဌာနမှာမှသွားနေရရှိတော့နေပုံဌာနမှာမှတတ္တဝါရဲ့လို့သွားမဖြစ်တော့တတ္တဝါရဲ့လို့မဖြစ်ဘူးဆိုရင်ဇာတိမှာမရှိတော့ဇရာญาติมรณะก็เลยไม่ရှိတော့မျက်စွာပြန်လူလာတဲ့ဩနာတိကလွတ်ရပန်းတိုင်ကိုရောက်ဖို့ဆိုလောကီလမ်းကြောင်းကလောကုတ္တရာလမ်းကြောင်းလားဒါလေးပြောချင်တယ်လောကုတ္တရာလမ်းကြောင်းလောကကလွတ်မှာဩနာတိကလွတ်မှာလောကကလွတ်မှာတတ္တဝါရှိကလွတ်မှာလောကကလွတ်မှာတတ္တဝါတွေနေထိုင်ရာပုံဌာနမှာပုဂ္ဂိုလ်ချင်းနဲ့သွားမကြည့်ပါဘူးဒါကြောင့်ကျွန်တော်တို့ကျေးဇူးတော်ရှင်မျက်စွာဖျားသမားမေရှင်များပြီးပြီကပြိနိဗ္ဗာန်စံပြီးတော့နိဗ္ဗာန်ဆိုတာချုပ်တဲ့နေရာမှာပြိနိဗ္ဗာန်ဘာတစ်ခါတော့ပြန်ပြီးတော့မလဲတော့တောတဗံတက္ကရာကံအနာကံနေလေနိဗ္ဗာန်နိဗ္ဗာန်ကိုမျက်မှောက်ကြည့်တာဒါမှမဟုတ်သူတို့ရဲ့နိဗ္ဗာန်ကိုမျက်မှောက်ကြည့်တာဒီပေသိပေတိုက်တဲ့ဘုံပေသိပေါ်ထိုက်တဲ့တတဝါပေသိပေတိုက်တဲ့ရုံနဲ့နေလို့ဒါလည်းသူတို့ကချုပ်နှင်းအောင်လုပ်ပြီးမင်းသူတို့မှာပဋိကံတွေနေခြင်းဆိုရှိသေးတယ်ကျန်ရတာဖြစ်သွားရင်နောက်တစ်ခံကိုချုပ်ငင်းစရာမရှိတဲ့အတွက်ကြောင့်ပရိနိဗ္ဗာန်လို့သုံးတဲ့အတွက်ကြောင့်နောက်တစ်ခံဘာရုပ်ဘယ်နံဘယ်ပုံဘဝဘယ်တတဝါရင်မှမဖြစ်တော့ဘူးအဲ့ဒီလိုဖြစ်ဖို့ဆိုတာလောကီလမ်းကြောင်းကမလျှောက်ဘူးလောကုတ္တရာလမ်းကြောင်းကလျှောက်တယ်ဒီနိုင်ငံကလေဒါဆိုရင်လောကုတ္တရာဆိုတာလောက၃ပါးမှာလွတ်မြောက်ခြင်းလွတ်မြောက်တယ်ဆိုတာဘယ်၃ပါးမှလဲလို့ပြောရင်ဩဃာတာတัจจသင်္ခါရလို့လည်းပြောလို့ရတယ်။တဏိကာမရူပအရူပဩဃာတာတัจจသင်္ခါရလို့ပြောရင်ချက်ချင်းချင်းချုပ်ပြောရင်ကာမလို့ပြောရင်ကာမတစ်ခုတည်းရဲ့နောက်ွယ်မှာလည်းဩဃာတာတัจจသင်္ခါရရှိတယ်။ရူပလို့ပြောရင်လည်းရူပရဲ့နောက်ွယ်မှာဩဃာတာတัจจသင်္ခါရရှိတယ်။ဟုတ်ပါလား။အရူပခေါင်းစဉ်အောက်မှာလည်းဩဃာတာတัจจသင်္ခါရရှိတယ်။ဒါပေမဲ့ကာမရဲ့ဩဃာတ၊ရူပရဲ့ဩဃာတ၊အရူပရဲ့လောကဩဃာတတူလား။ဒီကာမဘုံသားတွေရဲ့ဩဃာတကကာမ7ဘုံ၊ရူပဘုံသားတို့ရဲ့ဩဃာတက16ဘုံ၊အရူပဩဃာတလောကက4ဘုံ။အစစ်ချင်းလည်းမတူဘူး၊နေရာချင်းလည်းမတူဘူး။ဆိုနည်းတူစွာတတ္တဝါအဖြစ်ချင်းလည်းမတူဘူး။အဲ့ဒါဒုတိယစဉ်တိုင်းသင်ရတော့ ကျမတို့ဘယ်လိုစိတ်တွေဘယ်လိုပဋိသင်တွေနဲ့နေကြလဲ။တင်ရတင်ရတဲ့အဖြစ်ဘယ်ဘယ်လိုရုပ်တရားဉာဏ်တရားတွေရလဲဆိုတာလေ။တင်ရ။နောက်ဆိုရင်လောကသုံးပါးမှာလွတ်မြောက်တယ်ဆိုတာနဲ့ပတ်သက်ပြီးတော့ဘာမေရှင်များနားလည်ပါဦး။နော်။ကဲနောက်တစ်ချက်လောကသုံးပါးတဲ့သာလုံးနဲ့ဆိုလောကသုံးပါးမှာကာမရူပအရူပကျမတို့သင်လိုက်ပြီးဆိုယူရှေ့ဆိုယူနဲ့နောက်ဆိုယူဝင်းဆက်တော့ကာမစိတ်ပေါင်းလောက်ရှိလေ။ဟုတ်ပြီကျမတို့သိပြီးသားလေးနဲ့ပဲကျမတို့ရဲ့ဉာဏ်ပညာလေးကိုပြန်ထောကြည့်အောင်ရူပစိတ်ကအရူပစိတ်ကအတူကောက်ကလေးပြောလိုက်တယ်ကာမစိတ်54ရူပစိတ်15အရူပစိတ်12ဒီလိုရှိကြတယ်အခုဒီနေရာမှာစိတ်စိတ်စိတ်လေးလုံးသွားတယ်အယိုးယိုးလေးနဲ့နှက်ကြတာကဲခုလုံးလုံး54မှာပြောလိုက်တဲ့လောကုတ္တရာဆိုတဲ့စကားလုံးနဲ့နည်းနည်းချက်ပြောကြည့်အောင်ဟုတ်ပြီနော်ကာမစိတ်ရူပစိတ်အရူပစိတ်လို့ပြောလိုက်တဲ့အခါမှာလောကသုံးပါးဘောဂါသတ္တသင်္ခါရဟုတ်လားရှင်။ဘယ်ထဲပါသွားလဲ။ကာမစိတ်ရူပစိတ်အရူပစိတ်ပါ။ဘောဂါသလောကဘုံကနာကြီးလား။ဟုတ်လား။ဒီမှာမြင်ရင်ကာမစိတ်ပါရူပစိတ်ပါအရူပစိတ်ပါလို့ပြောရင်ဘုံဌာနဟုတ်လား။ဘုံဌာနမဟုတ်ရင်37ဘုံဌာနကြီးဟုတ်လား။မဟုတ်ရင်ဘောဂါသလောကဟုတ်ပါလား။ဟုတ်တော့နည်းနည်းသဘောပေါက်လာစက်ကြည့်ပြီကာမစိတ်ရူပစိတ်အရူပစိတ်ပါလို့ပြောတဲ့အတွက်ကြောင့်ကာမတတ္တဝါရူပတတ္တဝါအရူပတတ္တဝါတွေလို့နာမည်တည်းရုပ်တည်းကိုဟုတ်ဒါဆိုရင်တတ္တလောကကိုပါလာပါဦးနော်ကြည့်လိုက်နိုင်လားကာမစိတ်ရူပစိတ်အရူပစိတ်ဆိုရင်ဘယ်ချဲပါပါလဲယုတ်တရားနံတရားတွေမှာဘယ်ချဲပါနံနံဆိုရင်ဘယ်လောကလဲပါသင်္ခါရလောကရှင်သဘောပေါက်တယ်နော်ဒါဆိုရင်ကာမစိတ်ရူပစိတ်အရူပစိတ်ကိတိပပပြောရင်သင်္ခါရသင်္ခါရလောကဟုတ်ပြီနော်အဲ့ဒီသင်္ခါရလောကဆိုတဲ့ဒီလောကသုံးပါနော်လောကသုံးပါမှာဘုံဌာနမပြောဘူးသတ္တဝါမပြောဘူးသင်္ခါရယုံဉာဏ်ကြောင့်ပြောတယ်ပြောတဲ့အချိန်မှာကာမစိတ်ရူပစိတ်အရူပစိတ်ဘယ်စိတ်တွေအရှင်းတန်းနေဆုံးလဲစာကြောင့်နေနေအာသောဒနာစိတ်30ပါးသာနေရတင်ပါပြီဟုတ်ပြီနော်ဒါကြောင့်သူဒီအစိအနေဆိုအစိမြင့်တဲ့စိတ်ကိုပြောရူပစိတ်နဲ့အရူပစိတ်ရူပစိတ်နဲ့အရူပစိတ်ဒီအစိဘာကြောင့်မြင့်လဲဆိုဇန်စိတ်တွေပါလားမပါဘူးပါထားတဲ့အာသောဒနာစိတ်မပါတဲ့တကြောင်ဒီစိတ်နှစ်ခုကိုပေါင်းကြတော့ဘလို့နာမည်ခေါ်ခဲ့လဲမြင့်ဟဲ့တော့ဒါဆိုရင်ကာမရူပအရူပဒီစိတ်၃မျိုးကိုခြုံပြီးတော့ပြောကြရင်လောကီစိတ်87ပေါ့ဟုတ်လားရှင်လောကီစိတ်87လို့ပြောတဲ့အတွက်လောက3ပါးကျင်လည်တဲ့စိတ်87မျိုးပေါ့လောကီစိတ်87ကို3ချက်ဖြတ်လိုက်တော့ကာမစိတ်54ရူပစိတ်15ပါးအရူပစိတ်12ဟုတ်လားရှင်အဲ့ဒီခဲမှာမှမြင့်မြတ်တဲ့စိတ်ကိုဆွဲထုတ်လိုက်တော့နိုင်ငံကုတ်စိတ်28ဆိုပြီးတော့ရူပစိတ်နဲ့အရူပစိတ်ကိုယူလာကဲဒါဆိုတစ်ချက်ပြန်ပြောကြည့်အောင်နည်းနည်းလေးဒီမှာမေးချင်များရင်ပိုက်ပုံကိုချက်ကြည့်အောင်အားလုံးအားလုံးလောကီစိတ်87လို့ပြောတဲ့အတွက်ကြောင့်လောကသုံးပါးကျင်နေတဲ့စိတ်လောကသုံးပါးကျင်နေတဲ့စိတ်ထဲမှာကာမဘုံမှာကျင်နေမယ်စိတ်ကကာမစိတ်54ရူပဘုံမှာကျင်နေမှာရူပစိတ်15အရူပဘုံမှာကျင်နေတဲ့စိတ်ကအရူပစိတ်17ပါအဲ့ဒီစိတ်၃မျိုးရဲ့မြင့်မြတ်ပုံကိုပြောရင်ကာမစိတ်တွေမမြင့်မြတ်သူ့ထက်မြင့်မြတ်တာရူပရူပတဲ့မြင့်မြတ်တာအဲ့ဒီမြင့်မြတ်တာမြင့်မြတ်တာကိုတစ်ခုပေါင်းလိုက်တော့ရူပနဲ့အရူပကမြင့်မြတ်တယ်။သို့တော်လည်းမြင့်မြတ်ပြီးမြင့်မြတ်တယ်လေဒီရူပနဲ့အရူပဒီမဟေသို့လို့မြင့်မြတ်တယ်ဆိုပေမဲ့လေတဲ့မြင့်မြတ်ခြင်းဒီဘက်ကလောကုတ္တရာဆိုလေတာမဟုတ်လွတ်တဲ့အတွက်ကြောင့်ကာမရူပအရူပဆိုတဲ့လောက၃ပါးချက်အဖြစ်တယ်။ဒါလို့မြင့်မြတ်တယ်။သူ့ရဲ့မြင့်မြတ်ပုံကသူ့ရဲ့ရှင်ဘာစကလုံးပါ။ဒါလွန်ဆက်စကလုံးပါ။ဒီမှာရူပနဲ့အရူပကိုမြင့်မြတ်တယ်ပဲသုံးတယ်။မဟေကုတ်ပဲပြောထားတယ်။ဒီဘက်ကလောကုတ္တရာကြတော့မြင့်မြတ်တယ်မြင်ရမှာ။ဘလို့မြင့်မြတ်တာလဲ။လောက၃ပါးဖြစ်ပါလို့မြင့်မြတ်တယ်။မဟေကုတ်ရဲ့မြင့်မြတ်ပုံကကာမတဲ့စာရင်မြင့်မြတ်တယ်ပဲသုံးတယ်။ကာမတဲ့စာရင်ရူပမြင့်မြတ်တယ်။ရူပတဲ့စာရင်အရူပကမြင့်မြတ်တယ်။ဒီလိုပဲသုံးတဲ့ညမှာမြင့်မြတ်တဲ့ရူပအရူပတစ်ခုပေါင်းပြီးတော့မဟေကုတ်လို့သုံးလိုက်တယ်လေ။လောကုတ္တရာရဲ့မြင့်မြတ်ပုံနဲ့နှိုင်းဆလို့ရတာ။မင်းရတဲ့အတွက်ကြောင့်လောကုတ္တရာရဲ့မြင့်မြတ်ပုံကလောက၃ပါးလုံးချက်ပါလုံးမြင့်မြတ်တဲ့ဒါကြောင့်ချက်ခဲသူ့မှာ၃ရပါတာ။ရှင်းပြီနော်။ ဒါဆိုရင်လောကုတ်တရာဆိုတာ definition တစ်ခုသွားမယ်နံပါတ်1ကလောက3ပါးမှလွတ်မြောက်ခြင်းနောက်တစ်ချက်ကလောက3ပါးထက်သာလွတ်မြောက်ခြင်းအကြောင်းလောကီတဲကမြင့်မြတ်တဲ့စိတ်ကိုပြောပါလို့ပြောရင်တော့မဟကုတ်ပေါ့လောကီတဲ့သာလွန်မြင့်မြတ်တဲ့တရားလို့ပြောရင်တော့လောကုတ္တရာပေါ့ရှင်းရှင်းလေးပါပဲလောကီတဲ့သာလွန်တာလောကုတ္တရာဒီကြီးလိုက်နေလားအဲ့တော့ဒါလေးကဓမ္မမေးချေလို့ဆိုယိုးလေးဒီနေ့တက်သွားတဲ့ဆိုယိုးလေးကိုအတိတ်ပဲလေးမှန်းလို့ရအောင်ဒီမှာဓမ္မမေးချေလို့ဒီ INC မှာဒီမှာသင်္ကေတစနစ်ကလေရိုးရိုးသင်္ကေတစနစ်နဲ့မတင်ဘူးရွေးအောင်ဘာလို့လဲဓမ္မမေးချေလို့မှာပဋိပတ်အခန်းရှိပြီးလားပဋိပတ်အခန်းရှိပြီးသားမှာပရိယက်နဲ့တွဲနေပရိယက်ကလေးကိုတစ်ခါဓမ္မမေတ္တာကိုအထုတ်ထားတဲ့ပဋိပတ်လေးနဲ့တစ်ခါပြန်ကြောင်းပေးလိုက်ရင်လွယ်လွယ်လေးဖြစ်သွားတယ်။ဒါကြောင့်ကျမတို့ကသူ့တင်းကြီးစနစ်တိုင်းပြောရင်ကျမမင်းကပြောခဲ့ပြီ။သူ့လူတွေချသူ့လူတွေရဲ့နောက်မှာအိဗယ်လိုက်အိဗယ်လိုက်ပြီးအဲ့ဒါသယုတ်ဆွဲအခုတော့သူ့လူချရဲ့သူ့လူကြည့်ရင်လည်းဓမ္မမေတ္တာကြီးမမြင်တဲ့အခါကျတော့ကျမတို့ကသယုတ်ဆွဲပြီးသူ့ယုတ်ဖမ်းနေအောင်လုပ်ပြီးတော့မှအိဗယ်ပြန်ကောက်တစ်ခါအိဗယ်နဲ့ပြန်တွဲပြီးတစ်ခါသယုတ်ပြန်အဲ့ဒီအဆင့်ကြီးနေသွားပြီ။နောက်ထပ်ကြောင့်အခုလောကုတ္တရာဆိုတော့လောကသုံးပါးကသာလွန်မြင့်မြတ်တယ်ဆိုရယ်လောကုတ္တရာကိုသိနေအခါမှာလောကုတ္တရာစိတ်စိတ်ပိုင်းဖြစ်တဲ့အတွက်ကြောင့်ခုနဘုံပိုင်းဘုံဌာနတွေနဲ့ပတ်သက်တာကိုအပြီးတမှာဘုံပိုင်းကြပြလိုက်တယ်။ဘုံဌာနမှာနေကြတဲ့တတ္တဝါတွေအကြောင်းလို့လဲဘုံနှစ်ပိုင်းမှာပဲပြရတယ်။ဘုံဌာနမှာရှိတည်နေကြတဲ့ရုပ်တရားနံတရားတွေမှာနံတရားနဲ့ပတ်သက်တဲ့အထဲမှာစိတ်အကြောင်းလို့တော့စိတ်ပိုင်းမှာပြရတယ်။စေတသိက်တွေနဲ့ပတ်သက်တာကိုစေတသိက်ပိုင်းမှာပြရတယ်။ရုပ်တွေနဲ့ပတ်သက်တာကိုရုပ်ပိုင်းမှာပြရတယ်။အဲ့တော့စိတ်တွေစေတသိက်တွေကိုနားလည်မှာဆိုတဲ့အတွက်ကြောင့်နောက်ထပ်ပဂိန်းပိုင်းလို့ဝီကီပိုင်းလို့လည်းပြပါလိမ့်မယ်။ရှင်းပါတယ်နော်။ဒါကြောင့်ဒီဟာအရင်ဆုံးအပြီးတည်းမှာဆိုရုပ်တရားနဲ့တရားတွေနားလည်အောင်သင်နေ။သင်နေရင်းနဲ့ရုပ်တရားနဲ့တရားတွေနဲ့ဖွဲ့စည်းထားတဲ့တတ္တဝါတွေဒီအသက်ရှိကြတဲ့အတွက်ကြောင့်အသက်ရှိတတ္တဝါတွေအကြောင်းအသက်ရှိတတ္တဝါတွေနေထိုင်တဲ့အကြောင်းတွေနဲ့အကုန်ပြန်ပါလိမ့်မယ်။အဲ့ဒီလိုပြုလုပ်နေတာဘယ်သူမှဖန်ဆင်းထားတာမဟုတ်ဘူးသူ့လိုလိုဖြစ်ထားတာမဟုတ်ဘူးမိမိလိုပြုလုပ်တဲ့ကုသိုလ်အကုသိုလ်ပြန်လေတော့ကံပိုင်းဆိုင်ရလဲပုံပိုင်းမှာလေ့လာရအောင်အဲ့ဒီလိုတင်းစိတ်နားလေဗုဒ္ဓဘာသာဝင်တယောက်ထဲထဲဝင်ပြီးတည်တည်ထိုက်တဲ့ကံရဲ့အကျိုးကြီးကောင်းကောင်းနားလေသွားမယ်ဘယ်သူမှပြုမိမိမှုဆိုတဲ့အတိုင်းအခုရရှိနေတဲ့ကောင်းကျိုးကလည်းကိုလုပ်ခဲ့တဲ့ကောင်းကြောင်းကြောင့်အခုရရှိနေတဲ့မကောင်းကျိုးကလည်းကိုလုပ်ခဲ့တဲ့မကောင်းကြောင်းကြောင့်ပဲလို့သိကောင်းကျိုးလို့ကြည့်ကောင်းကျောင်းပဲလို့ပါပဲမကောင်းကျိုးတွေမလို့ကြည့်မကောင်းကျောင်းရှောင်လို့ပဲရှိတော့မယ်ကောင်းကျိုးတွေလုပ်တဲ့နေရာမှာလေသူ့ဘုံနဲ့ဘုံပြမဘုံကြီးတောင်းတပြီးလုပ်နေရတော့ဉာဏ်မပါခဲ့ကံလန်းကျောင်းတက်တဲ့ဆိုလဲဥမာပဲဉာဏ်ပါခဲ့ကံဆိုရင်ဘဝတွေကိုချက်ချက်သွားမှာလေအဲ့ဒါဒီဒီမှာသင်ရမယ်သွားမယ်လမ်းကျောင်းကြီးတဲ့အကျိုးဒီကျမတို့ဒီဒီမှာသင်ရတာဒီလမ်းကျောင်းကြီးကိုညင်ခွေအဝေးတော်သူမြင်တာကအကျဉ်းကြီးပြောပြအဝေးမြင့်ကွင်းကနေဒီအနည်းကထဲထဲဝင်ဝင်တင်းရင်တင်းနဲ့ဒီလမ်းကြောင်းနဲ့ရောက်သွားရင်ကိုလျှောက်တဲ့လမ်းကြောင်းရဲ့ပေါ်မှာလုံးတမြအလုတ်တိုင်းကိုတိတိပပပြည်သွားမယ်အမေပြောထားလို့အဖေပြောထားလို့ဆရာပြောထားလို့၄ဆက်တဲ့တန်ခါတော်ရှိသူမြတ်များပြောထားလို့ဘုညင်းစွာဘုရားပြောထားလို့မျက်စိမိတ်မယုံပါနဲ့လို့ကာလမတုံမှာကျေးဇူးတော်ရှင်မြတ်စွာဘုရားအတိတ်ကဟောထားပြီးသားကျမတို့ကိုယ်တိုင်ယုံနေမှယုံနေလက်ခံပေးမှယုံနေအခုကျမဓမ္မမေးချေလို့လည်းကိုမြတ်စွာဘုရားမဖူးခဲ့ရမဖူးလိုက်ရကျမလည်းတရှိတရှာမမိလိုက်ဘူးဒါပေမဲ့ကျမမြတ်စွာဘုရားကိုစားဟောခဲ့တဲ့ဒီတရားတော်ရင်ကျမတို့အဲ့လားသံဃာတော်ရှင်သူမြတ်များရဲ့ကျေးဇူးမိဘရဲ့ကျေးဇူးဆရာသမားရဲ့ကျေးဇူးနဲ့ကျမကသိလာပြီကိုသိတဲ့စီကိုလက်စင်ပြန်ကန်းတော့အာဆရာမဒေါခင်လာဒီမလာတင်တာဒီဓမ္မတရားပဲဒါဖျားဟောနေမှာပါပဲတို့မျက်စိနဲ့ယုံမယ်လို့ကျမတို့လည်းယုံပြီးတော့မျက်စိနဲ့နှိမ့်နေဓမ္မမေးတို့လိုက်ဆဲတာဟုတ်မဟုတ်နော်မှန်မှန်ကိုညာနဲ့ကိုချိန်ပြီးတော့မှသိကြပြီဆိုမှယုံမှာဒါကြောင့်ကျမတို့ကျေးဇူးတော်ရှင်မြတ်စွာဘုရားရဲ့အဘိဓမ္မာတရားပါအောင်သိရတော့အကုန်လုံးဒီဒုဗုဒ္ဓဘာသာဝင်နဲ့ကတီးခြားဆိုင်နေဒုဗုဒ္ဓဘာသာဝင်ကိုတက်ဝင်ယုံကြည်တဲ့လူမျိုးတွေနဲ့ကဆိုင်နေလို့တီးခြားတတ်မှတ်ဘယ်လူမျိုးဘယ်ဘာသာဝင်မဆိုအားလုံးနဲ့ဆိုင်နေတရားကြီးတယ်အဲ့ဒါကြောင့်ဘယ်ဘာသာဘယ်လူမျိုးမဆိုတိတိပပလေ့လာပြီးတော့လက်ခံယုံကြည်သွားကြတာဒါကြောင့်ကျမတို့ဒီဆရာကြီးဘက်ကနေတတိယတူဖြစ်တဲ့ဆရာကြီးကိုအင်္ဂါတို့ပါလို့ဆိုရင်ကျမတို့ဘုရားဘာသာဝင်လည်းမဟုတ်ဘူးရှင်တော့။ဟောကျမတို့တခြားဘာသာဝင်ဒါပေမဲ့တိတိပပလေ့လာသွားတဲ့အခါမှာဘုရားဘာသာတစ်ခဲကိုစက်ဝင်ယုံကြည်ပြီးတော့ဆရာကြီးရဲ့သာသနာပြုလုပ်ငန်းတွေမှာတစ်ဖက်တစ်လမ်းတတိယတူအနေနဲ့ယခုထက်ကြိုင်စေစေပြင်းပြင်းဆောင်ရွက်နေလားမဆောင်ရွက်နေ။ဒါဝင်ကြည့်တရားရဲ့သဘာဝတရားရဲ့ဆွမ်းအားဒီ တကယ်တမ်းပြောမယ်မှန်ကန်မှုရှိတဲ့အတွက်ကြောင့်ကိုယ်တိုင်ကိုကြားထုတ်လို့လည်းသိနိုင်တယ်။ကာလာမရွေးချင်းနဲ့နေပဲသိနိုင်တယ်။လာလဲပါရှုလဲပါစမ်းသပ်ခံခြင်းကလည်းထိုက်တယ်။တကယ်မှန်တဲ့အတွက်ကြောင့်မိမိရဲ့ခန္ဓာမှာအမြဲဆောင်အပ်တယ်ဆိုတော့တရားကုံတော်၆ပါးလုံးရှိပြီပါ။အဲ့ဒါလေးဒီမှာမျိုးစုသိသိချူပါနော်။အဲ့ဒါကြောင့်ကျွန်တော်တို့ကဝင်းဆက်ဝင်းဆက်နဲ့လေ့လာသွားကြမှာဖြစ်တဲ့အတွက်ကြောင့်လောကသုံးပါးကလွန်မြောက်ပါတယ်ဆိုတော့လောကုတ္တရာစိတ်သည်အကျေလည်းရှိတယ်အကျေလည်းရှိတယ်လောကီစိတ်ရဲ့တဘာဝကတော့လောကီစိတ်ရဲ့ဆိုရင်ကာမစိတ်54ရူပစိတ်15အရူပစိတ်7နဲ့ဆိုပြီးလောကီစိတ်သည်87တာရှိတယ်အကျေနေအကျေတွေမပွဲ87ဒါပေမဲ့လောကကလွန်မြောက်မဲ့နန်းချောင်းဖြစ်တဲ့လောကုတ္တရာဆိုတဲ့တရားကတော့အကျဉ်းလေးရှိနေမယ်အကျဉ်းလေးရှိနေလောကုတ္တရာစိတ်လောကုတ္တရာတရားမဟုတ်နော်လောကုတ္တရာစိတ်သည်အကျဉ်းလေးရှိနေအကျဉ်းလေးရှိနေဒါကြောင့်လောကုတ္တရာစိတ်အကျဉ်းဖြစ်ပုံကိုကျွန်တော်တို့ကြည့်နေဆိုရင်လောကုတ္တရာစိတ်အကျဉ်းဖြစ်သည်ဘာနဲ့ပါပေါင်းလဲဆိုရင်လောကုတ္တရာကုသိုလ်စိတ်နဲ့လောကုတ္တရာနိဗ္ဗာန်စိတ်ပေါင်းထားတဲ့နေရာမှာလောကုတ္တရာစိတ်အချင်းလို့ယူထားတဲ့အတွေ့အကြုံလောကုတ္တရာစိတ်အချင်းပေါင်းပြီးလောကုတ္တရာစိတ်အချင်းဒီတစ်နှစ်ပါရှိလေဆိုရှစ်ပါလောကုတ္တရာစိတ်အချင်းကိုပေါင်းတာဖြစ်တဲ့အတွေ့အကြုံလောကုတ္တရာကုသိုလ်စိတ်အချင်းကုသိုလ်တောင်လည်းအချင်းနဲ့ထည့်ရနောက်တစ်ခါလောကုတ္တရာဝိဘက်စိတ်လည်းအချင်းထည့်ရဒါကြောင့်လောကုတ္တရာကုသိုလ်စိတ်အချင်းရဲ့လောကုတ္တရာဝိဘက်စိတ်အချင်းရဲ့အချင်းအချင်းနှစ်ခုပေါင်းလိုက်တော့လောကုတ္တရာစိတ်အချင်းဖြစ်သွားတယ်လို့ယူထားတဲ့အတွေ့အကြုံလောကုတ္တရာစိတ်အချင်းပေါင်းပြီးလောကုတ္တရာစိတ်အချင်းဒီတစ်နှစ်ပါရှိလဲဆိုရှစ်ပါလောကုတ္တရာစိတ်အချင်းကိုပေါင်းတာဖြစ်တဲ့အတွေ့အကြုံလောကုတ္တရာကုသိုလ်စိတ်အချင်းကုသိုလ်တောင်လည်းအချင်းနဲ့ထည့်ရနောက်တစ်ခါလောကုတ္တရာဝိဘက်စိတ်လေအကျဉ်းထည့်ရတယ်။ဒါကြောင့်လောကုတ္တရာကုသိုလ်စိတ်အကျဉ်းရဲ့လောကုတ္တရာဝိဘက်စိတ်အကျဉ်းရဲ့အကျဉ်းအကျဉ်းနှစ်ခုပေါင်းလိုက်တော့လောကုတ္တရာစိတ်အကျဉ်းဖြစ်သွားတယ်။နာမည်လေးကဒါလေးပဲသူ့ရဲ့ခေါ်ထားတဲ့ခေါ်ထုံးလေးဒီမှာမျိုးစုအဲ့လိုလေးသိထားပါဦး။ဒါဆိုရင်ကျမတို့ကဒီမှာကြည့်နေဆိုရင်လောကုတ္တရာစိတ်အကြောင်းကျွန်တော်နည်းနည်းလေးကြည်ကြည်လေးပြန်ရင်လောကုတ္တရာကုသိုလ်စိတ်ဒါကငါကကျွန်တော်ရေးပေးပြီးသားလောကုတ္တရာကုသိုလ်စိတ်ရဲ့လောကုတ္တရာဝိဘက်စိတ်ရဲ့ပေါင်းပါလောကုတ္တရာကုသိုလ်စိတ်နဲ့လောကုတ္တရာဝိဘက်စိတ်ဒီနှစ်ခုပေါင်းလိုက်လို့ရှိရင်ဖြစ်လာတဲ့စိတ်ကိုဒီနေရာကျတော့အပေါင်းဖြစ်တဲ့အတွက်ကြောင့်ကုသိုလ်နာမည်လည်းမပါတော့ဘူးဝိပ္ပယ်နာမည်လည်းမပါတော့တော့ကုသိုလ်စိတ်ပဲအဲ့တော့အလွယ်ဆုံးနည်းနဲ့ကျမတို့ကမှတ်လိုက်မယ်ဆိုရင်လောကကလွန်မြောက်တဲ့လောကုတ္တရာစိတ်ဆိုတာလောကုတ္တရာကုသိုလ်ရဲ့လောကုတ္တရာဝိပ္ပယ်စိတ်နှစ်ခုပေါင်းလိုက်မှတ်တယ်။တဏှာလေးကတင်ညာပထမတင်ညာဖြည့်ပြိုးလိုက်ကြီးကြီးလိုက်နိုင်လားအဲ့ဒီမှာမှသကလုံးလေးထက်ထည့်လိုက်လောကုတ္တရာစိတ်ကနှစ်မျိုးရှိတယ်လို့ပြောထားပါဘူးအချင်းရောရှိလားဒါဆိုရင်လောကုတ္တရာစိတ်အချင်းကိုလိုခြင်းနဲ့ဆိုရင်လောကုတ္တရာကုသိုလ်စိတ်ကလည်းပါတယ်လေအချင်းရဲ့လောကုတ္တရာဝိဘက်စိတ်ကလည်းအချင်းရဲ့ပေါင်းရတယ်ဒါပဲဟုတ်လားရှုပ်သွားလားရှုပ်သွားလားချင်းရှုပ်ပါနော်ဒါဆိုပြန်ပြောမယ်လောကုတ္တရာစိတ်ဆိုတာဘာစိတ်နဲ့ဘာစိတ်ပေါင်းတာလဲအကြီးကြီးမသိဘူးအကျယ်လေးမသိဘူးအကြီးအကျယ်မပါပဲနဲ့မူလစကလုံးနဲ့နေပဲပြောရင်လောကုတ္တရာစိတ်ဆိုသည်မှာလောကုတ္တရာကုသိုလ်စိတ်ရဲ့လောကုတ္တရာဝိဘက်စိတ်တဲ့ပေါင်းတာဟုတ်ပြီနော်အဲ့ဒီမှာမှနာမည်ဘာလို့နာမည်ပြောင်းလဲဆိုတော့လောကုတ္တရာစိတ်ဒီအခြားစိတ်နဲ့မတူအကျဉ်းတစ်မျိုးရှိတယ်အကျယ်တစ်မျိုးရှိတယ်ဒါဆိုရင်လောကုတ္တရာစိတ်အကျဉ်းကိုလိုခြင်းရင်ဘာနဲ့ဘာနဲ့ပေါင်းမလဲလောကုတ္တရာကုသိုလ်စိတ်အကျဉ်းရဲ့လောကုတ္တရာဝိဘက်စိတ်အကျဉ်းရဲ့ပေါင်းလိုက်ဟုတ်ပြီနော် ဒါဆိုရင်ဓမ္မမိတ်ဆွေကမြင်သွားပြီဆိုရင်တွေ့သွားပြီလောကုတ္တရာစိတ်ကိုအကျဲလိုခြင်းနဲ့လောကုတ္တရာစိတ်ကနှစ်မျိုးရှိတာဟုတ်အကျဲရှိတယ်လို့အကျဲရောမရှိဘူးဒါဆိုရင်လောကုတ္တရာစိတ်အကျဲလိုခြင်းဘာကျဲပါကျဲပေါင်းမှာလဲကုတ္တရာကုသိုလ်စိတ်အကျဲရဲ့လောကုတ္တရာဝိဘက်စိတ်အကျဲရဲ့ပေါင်းမှာဒီဓမ္မမိတ်ဆွေများကြီးအခက်အခဲရှိပါလားမရှိဘူးဆိုရင်ကျွန်မနည်းနည်းပြန်ပြောပေးမယ်လူကြီးများလည်းပါတဲ့အတွက်ကြောင့်ကျမတို့ဒီနေ့တက်လိုက်တဲ့ဇေယျနည်းနည်းလေးမျက်စိရှုပ်သွားတယ်။နော်မကြည့်တဲ့ရဲ့စီနည်းနည်းရှုပ်။လွယ်သလိုလူလေးနဲ့ချက်တဲ့အပိုင်းဖြစ်နေတဲ့ကြောင့်ကျမတို့မနေ့ကဆိုတရက်ထင်းနဲ့မပြောဘူးဒီနေ့ဆက်သွားတယ်။အခုဒါလေးကိုကျမမင်းစုလိုလွယ်အောင်ကျမပြန်ပြောပြပါမယ်။စိတ်တွေထဲမှာလောကီစိတ်ထဲမှာလေပါရမီစိတ်တွေနဲ့တွေ့ရည်ကျမတို့လောကီစိတ်ရဲ့သဘာဝအချင်းချင်းရှိဘူး။လောကုတ္တရာစိတ်တစ်ခုတည်းအချင်းချင်းရှိတဲ့အတွက်ကြောင့်လောကုတ္တရာစိတ်ဆိုတာဘယ်စိတ်ပဲစိတ်ပေါင်းမှဖြစ်တယ်လေဆိုရဲ idea ကိုအရင်ဝင်အောင်သွားမယ်အဲဒါကြောင့်ပြောကြည့်အောင်လောကုတ္တရာစိတ်ဆိုဒီမှာလောကုတ္တရာကုသိုလ်စိတ်ရဲ့လောကုတ္တရာဝိဘက်စိတ်ရဲ့ပေါင်းတာလောကုတ္တရာစိတ်အကျင်းကိုလိုခြင်းလောကုတ္တရာကုသိုလ်စိတ်အကျင်းရဲ့လောကုတ္တရာဝိဘက်စိတ်အကျင်းရဲ့ပေါင်းရင်လောကုတ္တရာစိတ်အကျင်းဖြစ်လာလောကုတ္တရာစိတ်အကျဲကိုလိုခြင်းတော့ကုသိုလ်စိတ်အကျဲရဲ့ပေါင်းလိုက်ရင်လောကုတ္တရာစိတ်ကျမတို့ဇဏန်းမထည့်ပဲနဲ့ပြောနေတာဇဏန်းလေးနည်းနည်းထည့်ပြောကြည့်အောင်ဇဏန်းထည့်ပြောကြည့်ရင်လောကုတ္တရာကုသိုလ်စိတ်ပြီးအကျင်းဘယ်နှပါရှိလဲလို့ကျမတို့ကြည့်လေးပါလောကုတ္တရာကုသိုလ်စိတ်ပြီးအကျင်းအားဖြင့်လေးပါရှိလောကုတ္တရာကုသိုလ်စိတ်ပြီးအကျင်းလေးပါလောကုတ္တရာဝိဘက်စိတ်ကလည်းအကျင်းလေးပါပေါင်းလိုက်တဲ့အတွက်ကြောင့်လောကုတ္တရာစိတ်အကျင်းသည်ရှိပါဖြစ်သွားတယ်ဟုတ်ပါလားရှင်နားလေးလေးနော်ဒါကုတ္တိအတိတ်ပဲကျွန်တော်တို့မပြောသေးဘူးအတိတ်ပဲပါချင်းဓမ္မမင်းစေလူကြီးများလွယ်လွယ်လေးကိုမြင်သွားတော့အခုလောကုတ္တရာစိတ်အကျေကိုကျွန်တော်တို့ကြည့်ရင်လောကုတ္တရာကုသိုလ်စိတ်အကျေကဘယ်နှပါလဲ20ပါလောကုတ္တရာဝိဘက်စိတ်အကျေကလည်း20ပါပေါင်းလိုက်တဲ့အတွက်ကြောင့်လောကုတ္တရာစိတ်အကျေသည်ဟုတ်ပါလားရှင်သာဆိုရင်ဒီဘာလေးရှင်များကြီးနည်းနည်းလေးစဉ်းစားကြရပေါ်လာတော့မှာပေါ့ကုသိုလ်က၄ဆိုရင်ဝိဘက်ကလည်း၄ကုသိုလ်က20ဆိုရင်ဝိဘက်ကလည်း20ကုလေးဝိလေးနှစ်ခုပေါင်းတော့10ကု20ဝိ20ပေါင်းလိုက်တော့40သာဆိုရင်နည်းနည်းလေးသတိထားကြည့်ကျမတို့တောက်လျှောက်လေးလာခဲ့တဲ့သောဒနာဆိုတဲ့မြင့်မြတ်တဲ့စိတ်တွေပေါ့အာသောဒနာဖယ်လိုက်ကာမသောဒနာကိုဆက်ကြည့်သွားကာမသောဒနာမှာမဟာကုသိုလ်က10မဟာဝိဘက်လည်းတူတူပဲရူပစိတ်ဆင်းတယ်ရူပကုသိုလ်ကရူပဝိဘက်ကဒါပဲမြင့်မြတ်တဲ့စိတ်တွေကောင်းမွန်တဲ့စိတ်တွေတိုင်းတူလာတဲ့သဘောကနောက်ထပ်ဆက်ဆင်းတယ်အရူပကုသိုလ်ကအရူပဝိဘက်ကကြီးတဲ့မြင့်တဲ့အမြင့်ဆုံးစိတ်ကိုကြီးနေလောကုတ္တရာကုသိုလ်ကအကြီးလေးဆိုရင်လောကုတ္တရာဝိဘက်ကလည်းအကြီးမစ်ကောက်သွားအကျယ်လာရှိတဲ့အတွက်လောကုတ္တရာကုသိုလ်အကျယ်20ဖြစ်သွားရင်ဝိဘက်ကလည်းသာလေဗောသာဆိုရင်လောကုတ္တရာစိတ်မှာလေအကျင့်အကျင့်ဘာကြောင့်ရှိလဲလို့ပြောရင်သဘောတရားဘာမှမပါဘူးတယုတ်နေပဲပြောရင်လောကုတ္တရာကုသိုလ်စိတ်မှာအကျင့်အကျင့်ရှိထားတယ်လောကုတ္တရာဝိဘက်စိတ်မှာအကျင့်အကျင့်ရှိထားတဲ့အတွေ့အကြုံကုသိုလ်နဲ့ဝိဘက်နှစ်ခုပေါင်းပြီးဖြစ်ရတယ်လောကုတ္တရာစိတ်ကကျင့်ကျင့်ရှိတာပေါ့သာရှိသာလေးလေသဘောပေါက်ပါလားသာဆိုရင်လောကုတ္တရာစိတ်တွေမှာအကျင့်အကျေဖြစ်ရခြင်းသည်ကုသိုလ်အကျင့်ဝိဘက်အကျင့်ကုသိုလ်အကျေဝိဘက်အကျေအခုရှိထားတဲ့အတွက်လောကုတ္တရာစိတ်သည်အကျင့်အကျေရှိပါသည်ဒီရှုပ်သွားလားရှုပ်ပါလားရှင်နိုင်နိုင်ပါလားနိုင်နိုင်ရဲ့ဆိုနောက်တစ်ခေတ်တိုးတော့ဘောဟာရအစ်စ်တစ်ခုဖတ်လောကုတ္တရာကုသိုလ်ဆိုတဲ့ကဓမ္မမိတ်ဆွေများရဲ့လောကကဘာဖြစ်မှာလဲလွတ်မြောက်တဲ့ကုသိုလ်ဆိုကောင်းမှုပေါ့လောကကလူမြောင်ကြောင်းကုသိုလ်ကိုလုပ်နေတော့ကုသိုလ်ကိုလုပ်ချင်းသည်အကြောင်းတရားလားအကျိုးတရားလားကောင်းတာလုပ်လို့မကောင်းတာလုပ်လို့အကြောင်းနဲ့ဒါဆိုရင်လောကကလူမြောင်ကြောင်းကုသိုလ်လုပ်ရင်လောကကလူမြောင်ကြောင်းအကျိုးရမှာပေါ့လောကကလူမြောင်ကြောင်းအလုပ်လုပ်ရင်လောကကလူမြောင်ကြောင်းလူမြောင်ချင်းဆိုတဲ့အကျိုးရတဲ့အတွက်ကြောင့်လောကုတ္တရာဖြစ်သွားရင်လောကကဘာလောက်တာကြီးလဲလူမြောင်တာကြီးလဲလောကကလူမြောင်ချင်းမှာဒါကအတိတ်ဖြစ်လာတယ်အဲ့ဒီအတိတ်တွေကညှင့်ပြန်ဆွတ်ထုတ်လိုက် လောကကတကယ်လွံ့မြောက်ချင်ပါရဲ့ဆိုရင်ထိုင်ပြီးတော့သန္တာပြုနေုံနဲ့လည်းမရဘူးထိုင်ပြီးစူတောင်းနေလို့လည်းမရဘူးကျမတို့ဘာလို့လောကကလွံ့မြောက်ချင်ပါရဲ့ဆိုရင်လောကကလွံ့မြောက်ကြောင်းတောင်းမှုလို့လောကကလွံ့မြောက်ကြောင်းအချိုးရလာမှလောကကလွံ့မြောက်ဒါကြောင့်လောကုတ္တရာဆိုတာလွံ့မြောက်ကြောင်းကုသိုလ်ရဲ့လွံ့မြောက်ခြင်းအချိုးနှစ်ခုပေါင်းမှလောကုတ္တရာဖြစ်တယ်ပေါ့ဟုတ်လားရှင်ဒီရလိုက်နေမယ်နော်အဲကျွန်တော်တို့ဒါပထမဆုံးရဲ့စိတ်ပိုင်းရဲ့အတိအသေးပဲလေးရနေယူတာအဲ့ဒီအသေးပဲလေးရတယ်အခုဒီစကားမျိုးကကျွန်တော်တို့စသွားပြီးမှတင်နန်းနေမှာဆိုတော့မပြောပေးနိုင်ဘူးပထမဆုံးကကျင့်စဉ်ပိုင်းမှာပါအားထုတ်ထားပြီးပုဂ္ဂိုလ်တွေပါမယ်တရားဓမ္မအတွေ့အကြုံရှိသေးတာလူတွေပါကြောင့်နည်းနည်းလေးထည့်ပြောတာနောက်ဆိုရင်လောကထဲမှာလဲတယ်လောကသုံးပါးလဲတယ်ဆိုတော့30ပုံလဲနေတာပေါ့30ပုံသားဖြစ်နေတယ်ဆိုရဲလူဖြစ်နေဖြစ်ဂျင်မာဖြစ်အသက်၄ပုံသားဖြစ်ပြီးသွားတာပေါ့လူပြင်းနဲ့ပြင်းကြမှာဖြစ်အဲလေးပုံသားဖြစ်တယ်လဲနေပါတယ်ဆိုရဲကျွန်တော်မျိုးရှင်များကြီးသိပြီးသားဆရာကြီးလည်းဇမနီကဆရာကြီးဥဒင်ပြောသွားတယ်ဒီယုံနဲ့ခန္ဓာရတဲ့များဒုက္ခသစ္စာကြီးပဲလို့ပြောပါလားမပြောပါဘူးကျွန်တော်တို့လည်းကြားပူပြီးသားဒုက္ခသစ္စာဆိုရင်ဒုက္ခသစ္စာဆိုဆင်းရဲခြင်းအကျိုးတွေဆင်းရဲခြင်းအကျိုးသစ္စာတွေဒုက္ခသစ္စာဒါဆိုရင်ဆင်းရဲကြောင်းအကြောင်းသစ္စာတွေသမှုရိယသစ္စာပေါ့သမှုရိယသစ္စာရလူနဲ့ပြင်မှာယုံနဲ့ခန္ဓာတွေရတာဆင်းရဲပါလေဆိုရင်သင်ရဲ့ခြင်းအကြောင်းဒီလူဘဝနဲ့ဘဝဂျင်မာဘဝတွေကိုတောင်းကြလို့ခြင်းနဲ့တဏှာကြောင့်လောဘကြောင့်အဲ့ဒီလောဘရှိနေတဲ့ဖြင့်30ပုံကလွတ်မလာမလွတ်ဘူးလားကျွန်တော်တို့ဒီမှာမေးချင်လို့လာမေးလို့ရတယ်။နောင်ဘဝလည်းဥမလားနောင်ဘဝဖြစ်ဥမလားဆိုမသိဘူးလေလည်းမမလည်းမသိဘူးသွားပြီးပြင်းနေဆရာသွားမင်းမှာပဲဟုတ်လားဒါမှမဟုတ်ရှင်လေသမထနာစရိယဆရာကြီးသွားမင်းမှာပဲမင်းလို့မညာဘူးကို့မှာပြန်ဆန်းစစ်လိုက်နောင်ဘဝကိုလည်းဥမလားဆိုနောင်ဘဝဖြစ်ချင်သေးတယ်လောဘရှိနေသေးသလားလောဘခြေခံပြီးတော့အာဟုသူကုသိုလ်တွေလုတ်တလားဒါပဲကြည့်လိုက်လောဘမရှိပါဘူးလို့ဗဇက်ကပြောနေပြီနဲ့လုတ်တယ်လုတ်ကလောဘခြေခံနဲ့အာဟုသူလုတ်ဖြစ်ချင်ဖြစ်တယ်လောဘခြေခံနဲ့ကုသိုလ်တွေလုတ်နေဦးမယ်ဆိုရင်တော့ဘာရအောင်မှာပဲလေဘဝတွေဒါဆိုရင်ဘဝတွေမလဲခြင်းတော့မဖြစ်ဘဝလဲစီတဲ့လောဘထောင်းဆောင်နေတဲ့ရားကိုအခုတို့ဒီတဲ့မြင့်မြင့်လေးပြောရင်ကြည့်လိုက်တာပေါ့အဲ့ဒီကြည့်လိုက်တာကိုတဲ့တဲ့ကြောင့်ကောင်းမှုကုသိုလ်ကိုပါဠိလိုမဲ့လို့သုံးသွားတယ်အခြားအခြားကုသိုလ်တွေကိုမဲ့လို့ခေါ်လို့ဘယ်ကုသိုလ်မျိုးကိုမှလောဘဘယ်ကုသိုလ်မျိုးကိုမှမဲ့လို့သုံးလဲဆိုရင်ဘယ်ကုသိုလ်မျိုးကိုမှမဲ့လို့ခေါ်တာလဲလောဘုဒ္ဓါငါဆိုရင်ကျမတို့ကဝေါ်ရတာအစ်တစ်ခုဖတ်မှတ်ရတော့လောဘုဒ္ဓါကုသိုလ်ဆိုဒီမှာနဲ့ငါဆိုရင်လောကကလွန်မြောက်ကြောင်းကုသိုလ်ဆိုတာဘာကိုပြောတာနဲ့ကိုသုံးတာလောကကလွန်မြောက်ခြင်းဝိဘက်ဆိုတာဖို့ပဲဟုတ်လားဆက်လာမှာအဲ့တော့ကျမတို့ကလောကလောကလောကုတ္တရာကုသိုလ်ရှိရင်ပါရမှာလေလောကုတ္တရာဝိဘက်ဖြစ်တာလောကကလူမြောက်ကြောင်းကုသိုလ်လုပ်ရင်ကောင်းမှုလုပ်ရင်လောကကလူမြောက်ခြင်းအကျိုးမဖြစ်ဘူးလားအကျိုးဝိဘက်ဒါဆိုလွယ်လွယ်တဲ့ခုနမှတ်တာနဲ့ပြောရင်လောကုတ္တရာကုသိုလ်ကြောင့်ပါဖြစ်မှာလေလောကုတ္တရာဝိဘက်ဟုတ်လားရှင်ထွေးသွားလားမင်းထွေးသွားလားမင်းလောကုတ္တရာကုသိုလ်က၄ခုဆိုလောကုတ္တရာဝိဘက်ကောကြောင့်အကြောင်းနဲ့အကျိုးတူတူပဲလေမဟာကုသိုလ်ကရှစ်ဆိုရင်မဟာဝိသက်ကရှစ်ဆိုဒုက္ခကုသိုလ်ငါးဆိုရူပဝိသက်ကငါးဆိုအရူပကုသိုလ်၄ဆိုအရူပဝိသက်က၄ဆိုအခုလောကုတ္တရာကုသိုလ်ကအချင်း၄ဆိုဝိသက်ကလည်းအချင်း၄ဘူးဒါဆိုရင်လောကုတ္တရာကုသိုလ်ရှိရင်ပါရမှာလောကုတ္တရာဝိသက်ဒါဆိုရင်လောကုတ္တရာကုသိုလ်ကမဲ့နဲ့တူရင်လောကုတ္တရာဝိသက်ကပုံနဲ့တူဆိုကျမတို့ကကုသိုလ်တွေဝိသက်တွေအကြောင်းတွေအကျိုးတွေသကလုံးတွေမပါဘဲနဲ့လောကုတ္တရာဆိုသကလုံးလည်းမပါဘဲနဲ့ပြောရင်မဲ့ရအောင်လုပ်ရင်ဘာရမှာလဲဒါပဲပေါ့လွယ်လွယ်လေးရဲ့ဒါကြောင့်မဲ့ရရင်ဖို့ရမယ်မဲ့နဲ့ဖို့ဒီဖက်တူညီညွတ်သွားမှာပဲမဲ့ဒီအကြောင်းဖို့ဒီအကျိုးဘာကြောင့်လဲမဲ့ဆိုတာကုသိုလ်နဲ့တူလို့အကြောင်းဖို့ဆိုတာအကျိုးဆိုတာဘာနဲ့တူလို့လဲဒါကြောင့်မဲ့နဲ့ဖို့လောကုတ္တရာကုသိုလ်နဲ့လောကုတ္တရာဝိဘက်သူ့အတွဲနဲ့သူတွဲရမယ်။မဲ့နောက်တစ်ခုကလောကုတ္တရာဝိဘက်လောကုတ္တရာကုသိုလ်နောက်တစ်ခုကဖို့အတွဲလို့မြင်အောင်လောကုတ္တရာနည်းနည်းပါရင်လောကုတ္တရာကုသိုလ်လောကုတ္တရာဝိဘက်လောကုတ္တရာနည်းနည်းမပါပဲပြောမယ်။မဲ့ဖို့ရှင်းပါလားမဲ့ရရင်လောကကလွန်မြောက်ကြောင်းဖြစ်လာတယ်ဖို့ရရင်လောကကလွန်မြောက်ခြင်းအကျိုးဖြစ်သွားပြီ။ရ ြစ်ပြီနော်ဒါကြောင့်မဲ့နဲ့ဖို့ထက်တူဆိုတော့မဲ့လောကုတ္တရာကုသိုလ်ကမဲ့လောကုတ္တရာဝိဘက်ကဖို့ကျွန်တော်လိုက်ကြည့်ပေးပါဦးဓမ္မမင်းဆိုတော့ဘလောက်နားလဲလဲသိချင်လို့လောကုတ္တကျွန်တော်မေးဦးမယ်လောကုတ္တရာကုသိုလ်ကဘာနဲ့တူလဲလောကုတ္တရာဝိဘက်ကဒါဆိုရင်လောကုတ္တရာကုသိုလ်စိတ်ကမဲ့စိတ်လောကုတ္တရာဝိဘက်စိတ်ကစိတ်ကူညီပါအောင်လောကုတ္တရာကုသိုလ်စိတ်အချင်းကငကနမသိဘူးပြန်ပြန်ထွေးလိုက်ပြန်ပြောမယ်တစ်ခါပြန်ပြောမယ်အလွယ်ဆုံးနည်းလေးနဲ့ပြောနေတာနော်လောကုတ္တရာကုသိုလ်ကမဲ့နဲ့တူရင်လောကုတ္တရာကုသိုလ်စိတ်ကမဲ့စိတ်ရာဖြစ်ပြီဟုတ်လားလောကုတ္တရာကုသိုလ်စိတ်အချင်းကမှန်ပြီတချစ်တို့မယ်လောကုတ္တရာဝိဘက်ကဖို့နဲ့တူရင်လောကုတ္တရာဝိဘက်စိတ်ကလောကုတ္တရာဝိဘက်စိတ်အချင်းကနည်းနည်းရပြီနော်နည်းနည်းထပ်ချက်ရအောင်ပြန်ပြောမယ်မြတ်ကဘာနဲ့တူတယ်ဒါဆိုရင်လောကုတ္တရာကုသိုလ်စိတ်ဆိုရင်လောကုတ္တရာကုသိုလ်စိတ်အချင်းဆိုရင်လောကုတ္တရာကုသိုလ်စိတ်အကျဉ်း၄ပါးဆိုရင်လောကုတ္တရာကုသိုလ်စိတ်အကျဉ်း၂၀ဆိုရင်ဟုတ်လားသဘောပေါက်တယ်နော်လောကုတ္တရာဝိဘက်ကဘာနဲ့တူလဲဒါဆိုရင်လောကုတ္တရာဝိဘက်စိတ်ဆိုရင်လောကုတ္တရာဝိဘက်စိတ်အကျဉ်းဆိုရင်လောကုတ္တရာဝိဘက်စိတ်အကျဉ်း၄ပါးဆိုရင်လောကုတ္တရာဝိဘက်စိတ်အကျယ်ဆိုရင်လောကုတ္တရာဝိဘက်စိတ်အကျယ်၂၀ပါးဆိုရင်ဒါလေးပဲအဓိကမှတ်လိုက်ရမှာဒါလေးနှလုံးနားလေဖို့ပဲဒါကြောင့်လောကုတ္တရာကုသိုလ်လို့ပြောလိုက်တာနဲ့ကိုယ်ကပညာနဲ့တန်းပြီးတော့မဲ့လောကုတ္တရာဝိဘက်ဆိုရင်ဖို့လောကုတ္တရာဝိဘက်စိတ်လို့ပြောရင်ဖို့စိတ်လောကုတ္တရာကုသိုလ်စိတ်လို့ပြောရင်လောကုတ္တရာကုသိုလ်စိတ်အကျယ်ဆိုရင်အကျယ်လောကုတ္တရာဝိဘက်စိတ်အကျဉ်းဆိုရင်ဒီဖို့စိတ်အကျယ်လောကုတ္တရာဝိဘက်စိတ်အကျယ်လို့ပြောရင်ဒီနည်းပေါ့ဒါလေးပဲအဲ့တော့ဒီနေ့သင်နေတာဒါကြောင့်လောကုတ္တရာစိတ်ကိုပြောရင်နှခမ်းစုစိတ်ကပြန်သွားမယ်လောကုတ္တရာစိတ်ဆိုတာလောကုတ္တရာကုသိုလ်စိတ်နဲ့လောကုတ္တရာဝိဘက်စိတ်ပေါင်းတာဖြစ်တဲ့အတွေ့အကြောင်းကနန်းထည့်ပြောရင်လောကုတ္တရာကုသိုလ်စိတ်အကျဉ်း၄ပါးရဲ့လောကုတ္တရာဝိဘက်စိတ်အကျဉ်း၄ပါးရဲ့ပေါင်းလိုက်တော့လောကုတ္တရာစိတ်အကျဉ်း၈ပါးဖြစ်ပါဒါကိုလောကုတ္တရာဆိုတဲ့နာမည်မပါဘဲနဲ့နော်လောကုတ္တရာအကြောင်းလောကုတ္တရာအကျိုးမပါဘဲနဲ့မက်ဖို့ဆိုတဲ့နာမည်နဲ့ပဲလောကုတ္တရာစိတ်အကျဉ်း၈ပါးဖြစ်အောင်ပေါင်းရပါလို့နေခဲ့ရင်မက်စိတ်အကျဉ်း၄ပါးဖို့စိတ်အကျဉ်း၄ပါးပေါင်းလောကုတ္တရာစိတ်အကျဉ်း၈ပါးလောကုတ္တရာစိတ်အကျဉ်း၈ပါးကိုမက်ဖို့နာမည်မပါဘဲနဲ့လောကုတ္တရာနာမည်ပါပြီးမှပေါင်းပြပါဆိုရင်အနီလောကုတ္တရာစိတ်အကျယ်40ကိုမက်ဖို့နာမည်မပါဘဲနဲ့လောကုတ္တရာနာမည်ပါပြီးတော့ပဲပေါင်းပြပါ20ပါလောကုတ္တရာဝိဘက်စိတ်အကျယ်20ပါလောကုတ္တရာစိတ်အကျယ်40ပါးကိုလောကုတ္တရာနာမည်မပါဘဲနဲ့မက်ဖို့နာမည်နဲ့ပဲပေါင်းပြပါဆိုရင်မက်စိတ်အကျယ်20ပါးဒါဆိုရင်ဒီမှာမိတ်ဆွေတို့သဘောပေါက်ပြီဖြစ်ပါတယ်နော်ဒါကြောင့်ကျွန်တော်တို့ကမှတ်ထားခဲ့ဖို့ရန်မှာမင်းနဲ့လောကုတ္တရာကုသိုလ်တူတယ်ဖို့နဲ့လောကုတ္တရာဝိဘက်တူတယ်ဒါကြောင့်လောကုတ္တရာကုသိုလ်စိတ်နဲ့မက်စိတ်တူတယ်လောကုတ္တရာဝိဘက်စိတ်နဲ့ပုစိတ်တူတယ်လောကုတ္တရာကုသိုလ်စိတ်အကျဉ်းနဲ့မက်စိတ်အကျဉ်းတူတယ်လောကုတ္တရာဝိဘက်စိတ်အကျဉ်းနဲ့ပုစိတ်အကျဉ်းတူတယ်လောကုတ္တရာကုသိုလ်စိတ်အကျယ်နဲ့မက်စိတ်အကျယ်တူတယ်လောကုတ္တရာဝိဘက်စိတ်အကျယ်တယ်ပုစိတ်တူတယ်ရှင်းသွားလားမသိ 先端利益走了嘛，对吧？对吧？地带这样嘛，地方利益走这样的，地被被家这样的，我们就是，我们就是那个的，其他的后生的就。地方路地方没走，那天嘛去的，这样的，接触了羡慕了，不想接受便宜，其他的这样的。地方路地被家这样的，接受便宜这样的。年老了呀，记得啊！这帮路山那里在干的，比如山里在干的，这帮没水路，你用家来看都能这样，都能看嘛。需要嘛，老家去的这张，这帮路包年是老年路，老年人家来去的这张，比如登记的老年人家，像我们住那里、去那里，在厂里在这里嘛，妈里见那里伢，那里嘛嘛，天天在山那里乱昂走，比如山那里，在去年那里嘛，其他的吧，在去年那里嘛，过过来一样的吧。那这样嘛，就他们就来这嘛，就这样，记得吧？老高的啦，十斤十八出来，乖乖先记的。你妈那些老高的啦，十斤十八，我比那嘛记的。老高的啦，孤独离也；老高的啦，违背离也，记没查了？记查了。一百八嘛，咱每一辈的这讲八来着记，够斤十六斤没查了？够斤十六，三六片，那三年最长，就一辈来着。都进去的谁告表演老狗的啦谁已经写错啊南门中的老狗的啦谁已经写八出来呀姑娘的妈妈水如夜来外边嘛不喏来外边变皮了起来老狗的啦孤独里老狗的啦无意被里是吧啊今年是吧这样的像这样嘛我们把他的这家老狗的啦孤独也没嘛他一样啊今年一比样的一比大了然后就去拿进来老狗的啦五百也得买了不容易呢啊进那时候一进来那铺铺所以老狗的啦孤独谁啊进来吧老狗的啦五百谁啊进来吧这边嘛这老妹来妹呢得有跑进来着老狗的啦谁啊进十八啊提卡里这边没水面那差不远嘛里谁要记得不也记得喏谁要记得不这么说叫的某买一杯的外部买一杯的够容啊你瑞奥没有的叫阿姆布呢这样阿姆他这样的阿姆他不给不顾你说的这么一就是这也是在清楚这样我们虽然路他虽然路他也也是没他的替阿姆见过他不是也搬上牙干的你没听到路他过你要表达比比但是阿姆他他嘛你要路他的过的不理想就得路走呢那不理想嘛你没年纪没来的呢年纪不一定的路这天嘛天天下下波拉人的美女欧克汉的美女过来。那你妈妈专心抓的水欧克汉的美女的八周年上次这天嘛天上路哇扎哇扎的去的来那里来一出的我过地地过地我要来我要来的这么天的。那你那里阿刚妈也是天天下下没有那个激励你那个不提拔感的美天的路走的第二第二周的白马起来也白。那阿罗这边路的对那不鼓励哦对别的这样先骂你哦对有你的什么没水的功能啊你谁要我对你谁要你不对你不提拔他那没钱要的话谁要那把的对那样好比呢然后这么如果对别的这样的他的谁要的他功能定就不管谁要功能这么这样的他我跟他那没功能力的这点你还没路亚的他听几乎就让我不这么没水的说的理解他了理解他的你看来那三年理解到七里那是你的你他妈的人工妈的地址呀先去找门飞龙瓜的地址呀把骨瓜的地址呀水晶大呀我的这些年把他以为是什么都敢拿以为他卡他卡他卡他卡说所以你老婆亲戚这样去跑什么没事如来地路外所以都在古老前所以亲戚里边后边哦哎呦什么叫录音啊这样这样喽叫的我买一下啦过少天买一下啦阿姆姑娘这样这样嘛路的有啥子卡的气息他说因老狗的啦这已经十八岁了八斤呢八斤包哪里路标也老狗的啦孤独的一斤里吧也老狗的啦五百岁一斤里吧他说你妈没事的也这样嘛老狗的啦孤独的一斤说的比例嘛你俩斤的也比咯没谁的金路一定很薄老公的啦五百岁也比马我把一枚土贼有几场非常行他说你这么说哎老闹得你出来不如说没没谁的金里吧也土贼的金里吧吧老公的啦谁的金是吧要不然行 ်ဒါဆိုဓမ္မမိတ်ဆွေများကြီးပဲဆရာကြီးတွေပူဇော်ပြပါအောင်ရှင်နေစိတ်အကျဉ်းက၄ပါးလို့ဆိုလိုက်တော့အောက်တစ်ပြက်မှာခုနလည်းဆူလို့ချသွားပြီဓမ္မမိတ်ဆွေလည်း၂ခါလောက်ပူဇော်ပြီးသွားပြီနေစိတ်အကျယ်ဘယ်နှပါးရှိပါလဲ20ပါးနေစိတ်အကျယ်20ကိုရေထွက်၍ပြပါဆိုရင်သောတာပတ္တိနေစိတ်5ပါးပေါင်းဆိုတာကြတော့ဓမ္မမိတ်ဆွေတို့သောတာပတိမေစိတ်ငါတက္ကရာဂามိမေစိတ်ငါကြတော့ line ပါးလေးတွေသွားထားတယ်။နောက်တစ်ခါအရဟတမေစိတ်လဲပြီးတော့ line 2 line 2ဖြစ်တဲ့အတွက်ကြောင့်ဟာလာဒီဘက်ကိုညာဘက်ကိုဆွဲကြည့်သွားတဲ့အခါမှာ line 2တွေ့ပြီးအပေါ်မောကြည့်တော့မေစိတ်အကျယ်မေစိတ်အဲ့ဒီဈေးမှာပဲကန့်လန့်လေးကိုယ့်ကိုပြန်ရေးပေါ့အဲ့မေစိတ်နဲ့အတူတူတန်းတန်းလေးမှာဇရာကိုပြန်ကန့်လန့်ခံလိုက်ပြီးတော့လောကုတ္တရာကုသိုလ်စိတ်လို့ပြန်နှိမ့်လို့မြောက်လား။မေစိတ်နဲ့လောကုတ္တရာစိတ်တွေ့တယ်မဟုတ်ဘူးလား။ဒါဆိုရင်မေစိတ်အကျယ်20ဆိုရင်တော့နောက်တနည်းခေါ်ရင်ဘယ်လိုခေါ်မလဲ။လောကုတ္တရာကုသိုလ်စိတ်အကျယ်20ပေါ့အဲ့ဒါလေးရေးပြီးမှာနော်။လောကုတ္တရာကုသိုလ်စိတ်အကျယ်တနည်းခေါ်လိုက်တာ20။ဒါဆိုရင်ဒီအကျော်လေးသိပြီဆိုရင်နောက်တစ်ခုဖို့စိတ်အကျယ်ရော20မဟုတ်ဘူးလား။ဖို့စိတ်အကျယ်20နဲ့ဘာနဲ့တူတူပဲလေ။တော့တော့ဒါဝိပ္ပစေအဲ့ဒါလေးလည်းသင်ရေးထားလိုက်ရင်ကောင်းတာပေါ့ကိုစိတ်အကျဉ်း20ဆိုတဲ့ဒီဘောင်းရဲ့အပေါ်မှာလေသူ့ကိုလေလောကုတ္တရာဝိပ္ပစေအကျဉ်း20ကိုလေဘောင်းထဲမှာရေးမှာနော်ဘောင်းထဲမှာရေးမယ်နော်လက်စိတ်အကျဉ်း20ဆိုတဲ့အပေါ်လေးမှာလေကြက်လန့်ကြက်လေးဒီလိုဒီလိုညာလေးဓမ္မမိတ်ဆွေညာချင်းကျေးဇူးတွေဒီမှာရှိပါရှင်လက်စိတ်အကျဉ်း20ရဲ့ဒီနာလေးလောက်မှာလောကုတ္တရာကုသိုလ်စိတ်အကျဉ်း20ကိုယ်စိတ်အကျဉ်း20ရဲ့အပေါ်မှာဗာရရမယ်လောကုတ္တရာဝိဘက်စိတ်အကျဉ်းအဲ့ဆိုဇရာကြည့်လိုက်တာနဲ့ကိုကတောက်ခနဲ့တောက်ခနဲ့အဖြေထွက်သွားပြီရှင်းမလားရှင်ကဲဓမ္မမိတ်ဆွေများချင်းကျေးဇူးပြု၍နေစိတ်အကျဉ်း20ကိုနေစိတ်အကျဉ်းဆိုတဲ့နာမည်မပါဘဲနဲ့အခုပေါင်းသွားရင်တော့နာမည်နဲ့ပြီးပါတယ်မယ်ပေါ့ဒါပေမဲ့ပေါင်းလိုက်ရင်ဒါလောကုတ္တရာကုသိုလ်စိတ်အကျဉ်း20ဖြစ်မယ်ပေါ့နော်ကဲအဲ့တော့နေစိတ်အကျဉ်း20ကိုပူဇော်ပေးပါဦးသောတာပတိနေစိတ်5ပါဟောင်းမဲစိတ်အကျယ်20ပါတနည်းလောကုတ္တရာကုသိုလ်စိတ်အကျယ်20ပုံစိတ်အကျယ်20ကိုပူဇော်ပေးပါရှင်တနည်းလောကုတ္တရာဝိဘက်စိတ်အကျယ်20လောကုတ္တရာစိတ်အကျဉ်း40ကိုပြန်ပေါင်းပေးပါမယ်။မဲစိတ်အကျဉ်း20ပါ၊ကိုယ်စိတ်အကျဉ်း20ပါ။ဘောင်းလောကုတ္တရာစိတ်အကျဉ်း40၊တဏီလောကုတ္တရာကုသိုလ်စိတ်အကျဉ်း20ပါ၊လောကုတ္တရာဝိဘက်စိတ်အကျဉ်း20ပါ။ဘောင်းလောကုတ္တရာစိတ်အကျဉ်း40သဘောပေါက်ပါလားရှင်။ကဲဓမ္မမိတ်ဆွေများကြီးပဲလေ။လောကုတ္တရာစိတ်အကျဉ်း10ပါ။လောကုတ္တရာစိတ်အကျဉ်း40ကိုလေ။လောကုတ္တရာနာမည်နဲ့တစ်ဖြတ်၊မြတ်ဖို့နာမည်နဲ့တစ်ဖြတ်ပူဇော်ပေးပါ။ဒီမှာနားဆောင်ကြည့်ပါမယ်။နာမည်ဆိုတာဘာလောကုတ္တရာနှစ်ခုပေါင်းထားတာလေ။လောကုတ္တရာကုသိုလ်အကျဉ်းလေးရဲ့လောကုတ္တရာဝိဘက်အကျဉ်းလေးရဲ့မှတ်ထားဖို့ပါ။လောကုတ္တရာစိတ်အကျဉ်းဆိုတဲ့နေရာကင်လိုက်ကုကျဉ်းနဲ့ဝိကျဉ်းပေါင်းပါကုတ်ကုကြီးရဲ့ကုတ်ဝီကျင်းရဲ့ပေါင်းပါကုတ်ကုကြီးကုတ်ဝီကျင်းတစ်ခုပေါင်းရင်ကုတ်ကျင်းဖြစ်ပါမယ်ဟုတ်လားအတူအတူပြောတာကုတ်ကုကျဲကုတ်ဝီကျဲပေါင်းရင်ကုတ်ကျဲဖြစ်ပါမယ်သဘောပေါက်တယ်နော်အဲ့ဒီလိုလေးမှတ်မှာဘာလို့တင်ညာအနေနဲ့ကြတော့တချို့တစ်ခါလေးကျန်စကလုံးကြီးခက်တာစိမ့်နာရဲ့စကလုံးကြီးရဲ့နောက်ကိုလိုက်ရင်လိုက်ရင်လည်းခဏန်းကတစ်ခါပြောက်သွားခဏန်းနောက်ကိုလိုက်ရင်စကလုံးကပြောက်သွားအဲ့ဒီလိုမဖြစ်အောင်ကကျွန်တော်တို့ကအဲ့လိုတစ်ခါလေးကြာရင်ကလေးလိုလည်းမှတ်ရတာရှိတယ်ပေါ့နော်အရှိအောင်တောင်းမြောက်မှတ်တယ်လို့လည်းမှတ်ရတာပေါ့ကျွန်တော်တို့ပဋ္ဌာန်းနေပါရင်သင်တဲ့အခါကြာရင်တစ်ခါလေးပဋ္ဌာန်းအကျဲသင်လို့မရအောင်ရှိအချိန်ကနေလာရင်သင်တဲ့အနေထားဘက်ကလည်းဒါအောင်နားလည်အောင်ပြောဖို့စားအချိန်တော်တော်ယူရတယ်စံမွေးပေါင်းကလည်းရှိတယ်စံမွေးရတယ်တော်တော်နေနေတဲ့အခါကြာရင်ကျွန်တော်တို့24ပစ္စည်းလိုမျိုးကိုလေအကုန်လုံးဣတုပစ္စည်းအာရမဏပစ္စည်းသင်လို့မရအောင်နန္တရားကလည်းနန္တရားကိုကျေစုပြုတာ6ပစ္စည်းပါဆိုတော့ဒီလိုသင်လို့မရအောင်အနန္တရသမန္တရအာတိဝနသံယုတ်ကြနတ်တိဝိကတဒီလိုသင်လို့မရအောင်ကျွန်တော်ဘယ်လိုသင်လဲနန္ဒီနံအာနန္ဒီတနဝိက နန္ဒီနာနန္ဒေသံတော်ကကိုအချင်းချင်းတော့တည်ရတယ်နန်းဆိုတာအနန္တရနောက်တဲ့နန်းဆိုတာသမန္တရတေဆိုရင်အာသေဝနသံဆိုရင်တံပြုတ်တာနတ်ဆိုရင်နတ်တိဝိကဆိုတာဝိကတဒါကြောင့်ဒုလည်းဖတ်လိုက်တော့နန္ဒီနာနန္ဒေသံတော်ကနန္ဒီနာနန္ဒေသံတော်ကကိုအချင်းချင်းတော့တည်ရတယ်နန်းဆိုတာအနန္တရနောက်တဲ့နန်းဆိုတာသမန္တရတေဆိုရင်အာသေဝနသံဆိုရင်တံပြုတ်တာနတ်ဆိုရင်နတ်တိဝိကဆိုတာဝိကတဒါကြောင့်ဒုလည်းဖတ်လိုက်တော့နန္ဒီနာနန္ဒေသံတော်ကဒီလိုသင်ရတယ်နံကနေနံရုပ်တရားကိုကျေစုပြုတယ်ဧကံဝိဇ္ဇာမဲ့မမနောမသိဘူးဧကံဝိဇ္ဇာမဲ့ဆိုကိုယ်ချင်းချင်းတော့သိတာပေါ့ဟေတုကံမဝိပါကဇာနာမဲ့ကဒီလိုပုံစံမျိုးပါပဲအခုလေကုတ်ကျင်းကိုလိုချင်ကုတ်ကုတ်ကျင်းရဲ့ပုံဝိကျင်းရဲ့ပေါင်းမယ်ကုတ်ကျဲကိုလိုချင်ကုတ်ကုတ်ကျဲရဲ့ပုံဝိကျဲရဲ့ပေါင်းမယ်ပေါ့ဟုတ်ပြီနော်အဲ့တော့အဲ့ဒီလိုလေးအတန်ရောက်မြင်အောင်လုပ်ထားတော့သူများရှိကြတော့တော်တော်လောင်းပြေးတော့တာပေါ့ဟုတ်ပြီလားအဲ့သူများကကြည့်ရင်းစာရတဲ့အကျန်းကြီးဖြစ်သွားတာပေါ့ဟုတ်ပြီနော်အဲ့ဒီလိုမျိုးပေါ့ကိတ်ပွဲမဝင်အပြင်ကကျင်းပါရကုတ်ကျင်းကိုလိုချင်ပုတ်ဝိကျင်းကုတ်ကျဲကိုလိုချင်အဲ့ဒီကုတ်ပုတ်ကျင်းနဲ့ကုတ်ဝိကျင်းနဲ့တော့ရှာခလုတ်ထက်တိုက်တော့လေကျမလည်းမတတ်နိုင်တော့ကဲအဲ့ဒါကိုအချင်းချင်းကိုဟာကိုရင်းနေမှာအဲ့ဒါနှစ်ချာပြီးပြီဆိုရင်ကျမတို့အရှိပြောတော့လောကုတ္တရာစိတ်အချင်းရှိစွာဘာနဲ့ဗာနဲ့ပေါင်းတာလေလောကုတ္တရာကုသိုလ်စိတ်အချင်းရဲ့လောကုတ္တရာဝိဘက်စိတ်အချင်းရဲ့ပေါင်းတာလောကုတ္တရာကနန်းမနေသေးဘူးလောကုတ္တရာစိတ်အကျေကိုဆိုတာဘာစိတ်နဲ့ဘာစိတ်ပေါင်းတာလေကုသိုလ်စိတ်အကျေရဲ့လောကုတ္တရာဝိဘက်စိတ်အကျေကနန်းမေးတော့မယ်နည်းနည်းလေးနားအလားနားလေးကိုရှင်းရှင်းလေးနဲ့နားထောင်ပါမျက်စိရှင်းရှင်းနဲ့နားထောင်လို့ပြောလို့ရအောင်နားရှင်းရှင်းနဲ့နားထောင်နေလောကုတ္တရာစိတ်အချင်းမောင်ပြောမယ်တော့နားရှင်းရှင်းလို့ပြောတာလောကုတ္တရာစိတ်အချင်းခုလည်းမပါဝိလည်းမပါဘူးနော်လောကုတ္တရာစိတ်အချင်းလောကုတ္တရာစိတ်အချင်းသတိထားမယ်ဒီတဲ့ပို့ပြီးစိုက်ပြီးတော့နားထောင်မယ်လောကုတ္တရာကုသိုလ်စိတ်အချင်းလောကုတ္တရာကုသိုလ်စိတ်အကျင့်ပဲစိတ်အကျင့်လောကုတ္တရာကုသိုလ်စိတ်အကျင့်လောကုတ္တရာဝိပဿနာအကျင့်ပညာလေးတစ်ခုမှန်ပြီးတစ်ခါချက်ပြောလောကုတ္တရာစိတ်အကျင့်လို့ပြောရင်သူကရှစ်လောကုတ္တရာစိတ်အကျင့်လို့ပြောရင်ကုနာမည်လည်းမပါဘူးဝိပဿနာမည်လည်းမပါဘူးဒါပေမဲ့လောကုတ္တရာကုသိုလ်စိတ်အကျင့်ဆိုရှစ်ကိုတဝက်ဝက်ချတယ်ရှစ်ကိုနှစ်ဌာနခွဲလိုက်တော့လေးလေးဖြစ်တာဒီနဌာနပေါင်းတော့ရှစ်ပြန်ဖြစ်တာပေါ့။ဒါဆိုရင်လောကုတ္တရာစိတ်အကျင်းလို့ပြောရင်ရှစ်။လောကုတ္တရာကုသိုလ်စိတ်အကျင်းလို့ပြောရင်လေး။လောကုတ္တရာဝိဘက်စိတ်အကျင်းလို့ပြောတော့လောကုတ္တရာစိတ်အကျယ်လို့ပြောတော့40။လောကုတ္တရာစိတ်အကျယ်ဆိုအဲ့ဒီ40မှာကုနာမည်ဝိနာမည်မပါဘူး။အဲ့ဒီမှာကုတွေဝိတွေနာမည်လာတော့လောကုတ္တရာကုသိုလ်စိတ်အကျယ်ဆိုရင်40ကိုနှစ်ပုံပုံထည့်ပြလိုက်တော့20ပေါ့ဒါဆိုရင်လောကုတ္တရာကုသိုလ်စိတ်အကျယ်လောကုတ္တရာဝိသေစိတ်အကျယ်လောကုတ္တရာစိတ်အကျယ်လောကုတ္တရာကုသိုလ်စိတ်အကျယ်လောကုတ္တရာကုသိုလ်စိတ်အကျယ်လောကုတ္တရာဝိသေစိတ်အကျယ်လောကုတ္တရာစိတ်အကျယ်လောကုတ္တရာစိတ်အကျယ်လောကုတ္တရာစိတ်အကျယ်လောကုတ္တရာစိတ်အကျယ်လောကုတ္တရာစိတ်အကျယ်လောကုတ္တရာကုသိုလ်စိတ်အကျယ်လောကုတ္တရာကုသိုလ်စိတ်အကျယ်လောကုတ္တရာဝိပဿစိတ်အကျယ်လောကုတ္တရာဝိပဿစိတ်အကျယ်လောကုတ္တရာစိတ်အကျယ်လောကုတ္တရာစိတ်အကျယ်လောကုတ္တရာကုကျင်လောကုတ္တရာဝိကျင်လောကုတ္တရာစိတ်အကျယ်လောကုတ္တရာကုကျင်လောကုတ္တရာဝိကျင်လောကုတ္တရာစိတ်အကျယ်မမီပါသေးလားမမီပြီဆိုနောက်တစ်ချက်တွန်းတော့မယ်အခုပြန်မေးဦးမယ်ဒါမေးစင်များကြီးလောကုတ္တရာအတူဝဲရင်နော်လောကုတ္တရာစိတ်အချစ်လောက်ပါလေရှင်းဟုတ်ပါပြီလောကုတ္တရာစိတ်အချင်းရှင်းနောက်တစ်ချက်ကိုဆက်ပြောဦးမယ်လောကုတ္တရာစိတ်အချင်းဟောလောကုတ္တရာစိတ်မှာတဲ့စိတ်အချင်းစိတ်အချင်းရှိပါတယ်လောကုတ္တရာစိတ်အကျင့်ကရှိလောကုတ္တရာစိတ်အကျေက40အဲ့ဒီစိတ်နှစ်မျိုးကိုလောကရဲ့လေတဲ့လောကီနဲ့လာပေါင်းတယ်လောကီစိတ်မှာအကျင့်တယ်ရှိလားဒါကြောင့်လောကီစိတ်87နဲ့တဲ့လောကုတ္တရာစိတ်အကျင့်ရှစ်လဲပေါင်းထည့်လိုက်ရောဖြစ်လာတဲ့စိတ်ထဲမှာ လောကီလောကုံနာမည်အကုန်ပြုတ်ထွက်သွားပြီးတော့ဘာပဲကြံလဲဆိုရင်စိတ်အကြီးနဲ့ဖြစ်သွားတယ်အရင်အတွက်ကိုပြောရင်ရှစ်သက်တိနဲ့ရှစ်နဲ့ပေါင်းတာဖြစ်တဲ့အတွက်ရှစ်သက်ဟုတ်လားရှစ်အခုလေလောကီစိတ်ရှစ်သက်တိထဲမှာလောကုတ္တရာစိတ်အကျေနော်ထည့်လိုက်တဲ့အခါမှာလောကီလောကုံနာမည်ပြုတ်ထွက်သွားပြီးတော့ဘာပဲကြံလဲစိတ်အကျေပဲဖြစ်သွားတယ်ဘလို့လဲ120လောကကြီးမှာရှိတဲ့ညာအလုံးတော်စိတ်ပရမတ်တွေကိုအချင်းချင်းရေတွက်လိုက်79ရဲ့121ကလေးရှိအဲ့ဒီ79ထဲမှာလောကထဲလဲတဲ့စိတ်က71လောကကလွတ်တဲ့စိတ်အချင်းက8ဒါကြောင့်လောကီ81ထဲမှာလောကုတ်ချင်းဖြစ်ထည့်လိုက်တော့စိတ်အချင်းဖြစ်သွားတယ်လောကီစိတ်81ထဲမှာလောကုတ္တရာစိတ်အကျယ်40ထည့်လိုက်တော့စိတ်အကျယ်121ဖြစ်သွားဒါပြီးဆက်ပြီးလားသိကြပြီလားမခက်ဘူးလို့ပြောရင်မခက်ဘူးလားလွယ်နေလားလို့သိအောင်နေတင်လာပြီနော်နေမယ်နော်စိတ်အကျယ်နည်းနည်းပါလေမထက်ဘူးဆိုစိတ်အကျဉ်းစိတ်အကျဉ်းလောကုတ္တရာစိတ်အကျဉ်းလောကုတ္တရာစိတ်အကျဉ်းလောကီစိတ်လောကီစိတ်လောကုတ္တရာစိတ်အကျဉ်လောကီစိတ်လောကုတ္တရာစိတ်အကျဉ်းဘာစိတ်အကျဉ်းဖြစ်သက်ဘူးလောကီစိတ်လောကုတ္တရာစိတ်အကျဉ်းဘာစိတ်အကျဉ်းစိတ်အကျဉ်းလောကုတ္တရာစိတ်အကျဉ်းလောကီစိတ်စိတ်အကျဉ်းလောကုတ္တရာစိတ်အကျဉ်းဟုတ်လားလောကီစိတ်တကယ်တော့စိတ်အကျဉ်းဘာမှလောကီလည်းလောကုတ်လည်းမပေါ့ဆိုစိတ်အကျဉ်းဆို89စိတ်အကျေတရား27လောကုတ္တရာဆိုတဲ့အနေနဲ့စိတ်အကျေနဲ့တွဲလိုက်တော့8လောကုတ္တရာနဲ့စိတ်အကျေနဲ့တွဲလိုက်တော့40အဲ့ဒီလောကုတ္တရာစိတ်ချင်းဖြစ်စိတ်အကျေ40နဲ့မှလောကီလေးထည့်လိုက်တော့ရိုးရိုးလောစိတ်ဖြစ်သွားတယ်ရိုးရိုးစိတ်တွေကအားလုံးသောစိတ်ကြီးဖြစ်သွားတာဒါကြောင့်အားလုံးသောစိတ်ကြီးတွေကိုအချင်းအချင်း89အကျေအချင်းတရား27စိတ်ချင်း89စိတ်အကျေတရား27ကိုနှစ်ဖြတ်ထိုးပါလို့ပြောရင်လောကီလောကုတ်နှစ်ခုပဲပြောမှာပေါ့လောကီစိတ်က87လောကုတ္တရာစိတ်အကျဉ်းက8စိတ်အကျေတရား27ပေါ့နှစ်ပိုင်းနဲ့ပိုင်းကြပါဆိုရင်လောကီစိတ်က87လောကုတ္တရာစိတ်အကျေက40ပေါ့ဒါကြောင့်ပေါင်းလိုက်ရင်စိတ်အကျေတရား27အဲ့တော့တရားတွေကပြောမယ်ဆိုရင်လေနော်လောကရဲ့လဲစေတဲ့တရားလောကကလူမြောက်တဲ့တရားအလုတ်ကိုပြောရင်လေလောကီအလုတ်လောကုတ္တရာအလုတ်အဲ့ဒီထဲကမှစိတ်ဆိုတဲ့ပရမတ်ကိုဆွဲထုတ်လိုက်တော့လောကီစိတ်လောကုတ္တရာစိတ်နှစ်ခုနှစ်ခုကတွင်တွဲတယ်လဲတာရှိရင်လွတ်တာရှိတယ်အိုတာရှိရင်မအိုတာရှိတယ်နာတာရှိရင်မနာတာရှိတယ်မှောင်တာရှိရင်နင်းတာရှိတယ်မဲတာရှိရင်ဖြူတာဆန့်ကျင်တဲ့တွင်တွဲတဲ့အတွက်ကြောင့်သိစိုးရပရမမအာလုံးသောတတ္တဝါတွေမှာသိရှိတဲ့တတ္တဝါတိုင်းကရှိကြချစ်ကြမယ်စိတ်ပေါင်းပြီးအချင်းချစ်ဆက်အချင်းတရားအချင်းချစ်ဆက်ကိုနှစ်ဖြတ်ထိုးပြပါဆိုရင်လောကီစိတ်ချစ်ဆက်သည်လောကုတ္တရာစိတ်အချင်းစိတ်အချင်းလို့ပြောရင်အချင်းနဲ့မပိုင်ရဘူးလောကုတ္တရာစိတ်အချင်းရှိပါစိတ်ချင်းစိတ်အချင်းတရားနဲ့ဆက်တပါးနှစ်ဖြတ်ထိုးပြပါစိတ်အကျေ40ဘောင်းစိတ်အကျေ120တော့ဒီဒီလိုင်းနိုင်ပါလားရှင်အဲ့ဒီအထဲမှာမှထူးခြားတဲ့သဘောလေးပြောပါမယ်လောကုတ္တရာစိတ်အကျေ40လောကီလောကုတ္တရာစိတ်ဒီအကျေအားဖြင့်၄ပါးလောကုတ္တရာစိတ်ဒီအကျေအားဖြင့်၈ပါးအကျေအားဖြင့်127ပါ sorry လောကုတ္တရာစိတ်ဒီအကျေအားဖြင့်၈ပါးအကျေအားဖြင့်လောကကလွန်မြောက်ကြောင်းစိတ်အချင်းရှိတယ်လောကကလွန်မြောက်ကြောင်းစိတ်အချင်း40ရဲ့ क्वे ရခြင်းရှိတယ်အဲ့ဒါတွေကဘာကြောင့် क्वे ရလဲဆိုသူကဏ္ဍမှာရှင်းနေအဲ့ဒီအဲမှာမှကျွန်တော်တို့လောကုတ္တရာစိတ်အချင်း40ဒီဘောက်ထူးကြချက်ကောင်းလဲဆိုရင်လောကုတ္တရာစိတ်အချင်း40ထဲမှာကျွန်တော်တို့ကကြည့်မယ်ဆိုရင်မဲစိတ်ကမဲစိတ်အခြေက20ပါမယ်ဟိုစိတ်အခြေက20ပါအဲ့ဒီလောကုတ္တရာမဲစိတ်ကိုစိတ်တို့စီဂျိုးရမဟုတ်ဘူးဇန်နဲ့ရှင်နဲ့မဲ့ပုံစိတ်တဲ့ဒါကြောင့်လောကုတ္တရာစိတ်အကြီး၈ဆိုတာစ ဇန်နေရတဲ့အရိယာပုဂ္ဂိုလ်တွေမှာဖြစ်တဲ့စိတ်လောကုတ္တရာစိတ်အကျယ်40ဆိုတာဇန်ရတဲ့အရိယာတွေမှာဖြစ်တဲ့စိတ်ဒါကြောင့်လောကကြီးကလွန်မြောက်ပုံလွန်မြောက်နေမှာရိုးရိုးလောကကလွန်မြောက်သွားတာရှိတယ်ဇန်အသိဉာဏ်တွေကရပြီးတော့မျက်ဖို့ရပြီးလွန်မြောက်တာရှိတယ်ဒါကြောင့်လောကုတ္တရာစိတ်တွေ40မှာပါတဲ့မက်စိတ်ပူစိတ်တို့ဒီဇန်နဲ့ပါတွန်တွဲနေအဲ့ဒီအချိန်မှာမှရူပအရူပဆိုတဲ့နဟေကုန်စိတ်28ပါးနဟေကုန်စိတ်28ပါးကိုကြည့်တော့လေသူကလည်းဘာတွေပါလဲဆိုရင်ဇန်နေပဲဟုတ်လားရှင်နဟေကုန်စိတ်29ဆိုတာရူပစိတ်15ပါးရဲ့အရူပစိတ်12ပါးဟုတ်ပါလားရှင်ကျွန်တော်မင်းရပြောခဲ့တယ်ရူပစိတ်15ပါးဆိုတာပထမဇန်ကနေပြင်စမဇန်ထိပါပြီးတော့အရူပစိတ်12ပါးဆိုတာပြင်စမဇန်ကြီးပဲဒါဆိုရင်မဟေကုတ်စိတ်28ပါးဒီလေဓာရီပါလဲဆိုရင်ဇန်နေပါဒုက္ခုဒရာစိတ်တွေ40ကလည်းမက်စိတ်ဖို့စိတ်တွေနဲ့ဂျိုးယိုးမက်ဖို့စိတ်တွေမဟုတ်ဘူးဘာပါပါထားတယ်ဇန်နေပါထားတဲ့အတွက်ကြောင့်မဟေကုတ်စိတ်28ပါးရေလောကုတ်ဒရာစိတ်တွေ40ရေပေါင်းလိုက်ရင်ရှိလာတဲ့စိတ်ပေါင်း68ပါးကိုကျွန်တော်တို့ကနောက်နံပါတ်တရုံးနဲ့ပြောလိုက်တော့ဉာဏ်စိတ်ဟုတ်လားရှင်။ဒါကနတင်လိုက်တဲ့အစုအယူကအဲ့ဒါပါပဲ။မေဂုစိတ်29လောကုတ္တရာစိတ်အကျယ်40လောကုတ္တရာစိတ်အကျယ်40ပေါင်းဉာဏ်စိတ်69ဟုတ်ပါလား။အဲ့ဒီဉာဏ်စိတ်69ဒီမမေးစီများရှင်ကိုရပြီးတဲ့ဆိုရိုးလေးနဲ့တစ်ချက်ကြည့်လိုက်အောင်နည်းနည်းလေးလူကြီးများဖြစ်တဲ့ကြောင့်မြင်လောက်တယ်လို့ထင်လို့ပါလောကုတ္တရာစိတ်တွေ40ကမှလည်းဇန်ပါတယ်မဟေကုတ်စိတ်29မှလည်းဇန်ပါတယ်ဒါပေမဲ့မဟေကုတ်စိတ်29ဆိုတာလောကီစိတ်87ထဲကဇန်ပေါ့ဗျာဒါဆိုရင်ဒီဇန်ဒီပါဇန်လောကီဇန်လောကီဇန်စိတ်ဟုတ်ပြီနော်ဒါသမားလေးတို့ကနှစ်ဖြတ်ပေါင်းလာတဲ့လောကီစိတ်87ထဲကကာမစိတ်94ရဲ့ဇန်မရှိတော့ဖြုတ်လိုက်တယ်ရူပနဲ့အရိပမေကုတ်ကဇံပါတဲ့တကြောင်ခြံလိုက်တဲ့ကြောင်ဒါသည်လောကီစိတ်ထဲကပါတဲ့ဇံစိတ်ဖြစ်တော့လောကီဇံစိတ်ဒီဇံစိတ်ကကြတော့လောကုတ္တရာဇံဒါကြောင့်လောကီဇံစိတ်ပေါင်းဘယ်လောက်ရှိလဲလို့မေးရင်29လောကုတ္တရာဇံစိတ်ပေါင်းဆို40ပေါင်းဇံစိတ်ပေါင်းဒါဆိုရင်ဇံစိတ်ပေါင်း69ကိုလောကီလောကုတ္တရာခွဲပြပါလို့မင်းရောလောကီဇန်စိတ်29လောကုတ္တရာဇန်စိတ်40ဘောဇန်စိတ်69ရှင်းလားလားရှင်းနည်းနည်းလေးထပ်ကြည့်အောင်လူကြီးများဖြစ်တဲ့အတွက်လောကီဇန်စိတ်တွေထပ်ကြည့်ပေးပါရှင်လောကီဇန်စိတ်တွေမှာဇန်ကြီးပဲရှိတယ်ဘာမှမပါလောကုတ္တရာဇန်စိတ်တွေကြည့်ရင်ဇန်လဲပါတယ်မက်လဲပါတယ်ကိုယ်လေးပါလေမက်ဆိုတာလောကကလုံမြောင်ကြောင်းကုသို့ဟိုးဆိုတာလောကကလုံမြောင်ကြောင်းဝိဘက်ကြောင်းဆိုရင်လောကုတ္တရာဇံကလောကကလုံမြောင်ကြောင်းအလုတ်လဲပါတယ်လောကကလုံမြောင်ခြင်းလဲပါပြီးတော့လောကီဇံကလောကကလုံမြောင်ကြောင်းလုံမြောင်ခြင်းမပါဘဲနဲ့လောကရဲ့လေရာပဲပါတယ်ဒါကြောင့်ခင်ဗျားမပွင့်တဲ့ခိကာလတွေမှာလောကီဇံရပုဂ္ဂိုလ်တွေရောမရှိဘူးလားကြည့်ကြရင်သူတို့သွားတဲ့ဘုံကရူပ16အရူပ4ဘုံဇေမဘုံမှာပဲနေသွားတယ်ဇေမဘုံအပေါင်းလွတ်သွားလူဖျားပွင့်တဲ့အချိန်ကျတော့မက်ဖို့ရတဲ့နေရာမှာဘဝဘဝအဆက်ဆက်ကဇန်နေရအောင်အထုတ်တဲ့ပုံကိုကျတော့သူတို့မက်သူတို့ဖို့ရရင်ဘာပါတွဲလဲဇန်နေပါရပါမယ်ဒီဇန်ကလောကရဲ့လယ်နဲ့ဇန်မျိုးမဟုတ်ဘူးလောကကလွတ်တယ်အဲ့ဒါလေလူကြီးများဆိုဒီအထိကျွန်မပြောပြခဲ့ပါတယ်ဒီကြီးလိုက်နိုင်လားအဲ့တော့နောက်စကလုံးတစ်ခုတိုးလိုက်ပြီဆိုရင်ဇန်စိတ်ပေါင်း69ကိုကြည့်ဇန်နေလဲပါတယ်မက်တယ်လဲပါတယ်ဖိုးတွေလဲပါတယ်အဲကြောင့်ဇန်မက်ဖိုးတို့ရဲ့အကျုပ်အကျိတ်ဖြစ်တဲ့စိတ်ကိုအပနာစေလို့လည်းသုံးပါတယ်အဲ့ဒီအပနာစေဆိုတဲ့အသုံးဆုံးဒီကျမတို့ဒီပိတ်ကားစရာမှာတော့နောက်ရေးတာဖြစ်တဲ့အတွက်ကျမတို့ကတစ်ခါလေစလုံးပေါင်းရေးပေးပြီးမယ်ကျမမိတ်ဆွေများရဲ့ဇေယားမှာလုံးဝမပါထားပါဘူးဒါကြောင့်ဇေယားမှာဇန်စိတ်ဆိုတွေ့ပါလားရှင်ဇန်စိတ်ရဲ့ဈေးမှာလက်သေးခွင်းနဲ့အပနာစိတ်ဆိုရေးပေးပါရေးတွေ့ပါလားရှင်ရေးလိုက်ပါနော်အဲ့ဒီလိုလေးရေးမှာကျမမိတ်ဆွေတို့နှစ်မျိုးစုလို့တက်ပါ ဒါဆိုရင်ဇန်စိတ်69ကိုပူဇော်ပေးပါရှင်။မေကုတ်စိတ်29ရင်လောကုတ္တရာစိတ်အကျေ40ဘောင်းဇန်စိတ်69တနည်းအပနာစိတ်69တူတူပဲ။ဒါပေမဲ့ဇန်စိတ်69လို့ဆိုလိုက်တဲ့အချိန်မှာဓမ္မမင်းရှင်လူကြီးများဘယ်လောက်ထိဝင်ရမလဲဆိုရင်လောကီဇန်ရောလောကုတ္တရာဇန်ရောပေါင်းထားတယ်လို့သိရတယ်။တနည်းအပနာစိတ်69လို့ဆိုတဲ့အချိန်တိုင်းကိုယ့်ရဲ့စိတ်ကအတိတ်ကမျိုးရောက်သွားမယ်ဘယ်လောက်ထိရောက်အောင်လဲဒီဇန်စိတ်တွေထဲမှာမက်တွေဖို့တွေလည်းပါထားတယ်ဒါကြောင့်အပနာကဇန်မက်ဖို့တို့ရဲ့အထုတ်အချိန်ရှင်းလားလားရှင်ဒါဆိုရင်စိတ်ပေါင်း89ကိုစိတ်တဲ့120ပါးမှာအထုတ်အထိတ်ရှင်းဆုံးသောစိတ်ကိုပြောပါဆိုရင်အပနာစိတ်69အဲ့ဒီအပနာစိတ်69ကဘယ်လိုအထုတ်ထိတ်လဲလောဒီဘက်ကလည်းဇန်နေလောကုတ္တရာဘက်ကလည်းဇန်မက်ဖို့တွေပါတယ်မြင်ရပါဒါကြောင့်ကလေးမျိုးဆိုရင်တော့နေကုန်29လောကုတ္တရာစိတ်